Welcome to the Voice of America in Burmese.
ဒီအောင်ကင်းဝေးတဲ့ညတင်ညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် View American ဆန်ကနေ2023ခုနှစ်မေလ28ရက်တနေ့နေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 အထိ line meter 3251နဲ့ line meter 190အပြင် View ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်အတန်လွှင့်နေပါပြီခင်ဗျာဒီညတော့အစည်းအဝေးကတော့ကျွန်တော်ရနိုင်ပ
ါမင်္ဂလာညချမ်းပါရှင်ကျွန်မကတော့ဆုမြတ်ပါပါAmerican အစိုးရချင်းငွေပမာဏတိုးဖို့အတွက်အင်ပြူတော်နဲ့လွှတ်တော်ကြားဆက်လက်ပြီးတော့ဆွေးနွေးနေကြပေမဲ့လည်းဇွန်လ5ရက်နေ့ရောက်တဲ့အထိအစိုးရလက်ပတ်နိုင်အောင်မှာဖြစ်တယ်လို့ဗန္ဓာရေးဝန်ကြီးကပြောကြားခဲ့ပါတယ်။တူရကီမှာနှစ်ဖန်ဒုတိယအကြော်ရွေးကောက်ပွဲချင်းပမှာမို့သမ္မတအာဒိုဝန်နဲ့အတိုက်ခံကောင်းဆောင်ကွစ်တာရိုဂလူးတို့နောက်ဆုံးမဲဆွယ်ပွဲတွေလုပ်နေကြပါတယ်။တရုတ်နိုင်ငံမှာတော့မတရားအသင်းသတ်မှတ်ထားတဲ့ဖာလွန်ဂွန်ဘာသာရေးအဖွဲ့ဝင်အမေရိကန်မှာနေထိုင်သူတွေထိခိုက်စေမဲ့လုပ်ရက်တွေလုပ်မှုနဲ့လော့စ်အန်ဂျလိစ်မှာနေတဲ့သူနှစ်ယောက်ကိုတရားရေးဌာနကတရားစွဲလိုက်ပါတယ်။အခုလိုမျိုးထိတ်တန့်ရသတင်းတွေကိုဒီနေ့ညမှာကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်နားဆင်ရမယ့်ထဲမှာတော့သခိုင်းတိုင်းမော်လိုက်မြို့နယ်ဘက်မှာစစ်ကောင်စီတပ်တွေကပေါ်တာဆွဲနေတာနဲ့ပတ်သက်ပြီး
ပေါ်တာဆွဲနေတာရောကျွန်တော်တို့ညီတော်မခွေကတော့အိမ်မှာပုံနေတာဒီကရလာကျွန်တော်ဒီနိုင်ငံလာမခွင့်ရဘူးဒီကောင်းတဲ့ကောင်က
အော်လိုင်းမြို့ကတူပြောသွားတာဖြစ်ပါတယ်အပြည့်စုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်အပတ်စဉ်ကဏ္ဍတွေမှာတော့ဒုအသံအစည်းအဝေးဥတမောင်တန်းရဲ့ဒီမိုကရေစီလူခွင့်ရနဲ့ခေပြိုင်ကဘာအစည်းအဝေးအပါအဝင်အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာတီနဲ့အနာဂတ်ကဘာအစည်းအဝေးကိုနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကျွန်တော်ရန်နိုင်တို့ကအကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
American အစိုးရအစုံစိမ်အတွက်ချီးယူနိုင်မဲ့ငွေပမာဏတိုးဖို့အတွက်အစိုးရနဲ့လွှတ်တော်ကြားမှသဘောတူညီမှုမရသေးပေမဲ့ဇွန်လ5ရက်နေ့အထိအစိုးရလက်ပတ်လို့ရနိုင်သေးတယ်လို့ဘန်ဒါရေးဝန်ကြီးကပြောလိုက်တာမို့စိတ်သက်သာရရစေခဲ့ပါတယ်အစိုးပိုင်းတို့ကဇွန်လ1ရက်နေ့မှာမှအစိုးရသုံးပုံငွေထပ်မချိနိုင်ရင်အစုံစိမ်ပြတ်ပြီးတော့ဝန်ထမ်းတွေလာစာမပေးနိုင်တာအပါအဝင်အစိုးရလုပ်ငန်းတွေထိခိုက်မဲ့အကြောင်းကိုဝန်ကြီးချန်တဲ့ရန်လင်ကပြောကြားခဲ့တာပါဒါပေမဲ့အခုတော့ဇွန်လ5ရက်နေ့အထိအသုံးစိမ်ရှိနိုင်တယ်လို့ဝန်ကြီးရဲလင်းကတောက်ချာနေကခန့်မှန်းပြောကြားခဲ့တာပါတကယ်လို့အမေရိကန်အစိုးရကငွေချင်းငွေတွေကိုပြန်မဆက်နိုင်တဲ့အခြေအနေရောက်သွားရင်ဒီကမ္ဘာလုံးမှာစီးပွားရေးအပေါ်ကြက်ရိုက်ခတ်မှာမို့နိုင်ငံတကာကလည်းစောင့်ကြည့်နေပါတယ်သမ္မတဂျိုးဘိုင်ဒန်ကတော့အစိုးရနဲ့လွှတ်တော်ကြားမှာအကျွေးထပ်ယူနိုင်ရေးသဘောတူညီမှုရမှာပါလို့တောက်ချာနေညနေပိုင်းတုန်းကအကောင်းမြင်ပြောကြားခဲ့ပါတယ
Things are looking good, very optimistic. I hope we'll have some clear evidence.
အသုံးစိမ်ထပ်တိုးချီးယူနိုင်ဖို့ဆွေးနွေးနေတာအချိန်ကြီးကောင်းနေပြီးတော့သဘောတူညီမှုရမယ်လို့သူအကောင်းမြင်မျှော်လင့်တဲ့အကြောင်းသမ္မတဘိုင်ဒန်ကပြောကြားခဲ့တာဖြစ်ပါတယ်။လက်ရှိလွှတ်တော်ကချီးယူနိုင်တယ်လို့သတ်မှတ်ထားတဲ့ပမာဏဒေါ်လာ 31.4 ထရီလီယံဟာဇန်နဝါရီလထဲကပြည့်သွားတာကြောင့်နောက်ထပ်ပမာဏတိုးပြီးတော့ချီးနိုင်ဖို့အတွက်လွှတ်တော်ကောင်ဆောင်တွေနဲ့အစိုးရကြားမှညှိနှိုင်းဆွေးနွေးနေကြတာပါ။သမ္မတဘိုင်ဒန်နဲ့အောက်လွှတ်တော်ဥက္ကဋ္ဌ Republican အမတ် Kevin McCarthy တို့ကြားသဘောတူညီမှုရဖို့ညှိနှိုင်းနေသူတွေတောက်ချာနေညပိုင်းအထိအခြေအတင်ဆွေးနွေးခဲ့ကြပါတယ်။Republican တွေဘက်ကအစိုးရအသုံးစိတ်ကိုတိတိတတ်တာရှော့ချရမယ်လို့တောင်းဆိုနေပြီးတော့ Democrat တွေဘက်ကလည်းတောင်းဆိုထားတဲ့တချို့ကိစ္စတွေကမဖြစ်နိုင်ဘူးလို့ပြောနေကြဆဲဖြစ်ပါတယ
်။ Ukraine သမ္မတ Volodymyr Zelensky က Ukraine အတွက်နောက်ဆုံးပေါ်တိုက်လေရင်တက်စင်တာပါဝင်ခင်ဗျကာကွယ်ရေးလုပ်ငန်းစဉ်တွေထင်တာထပ်မြန်နေပြီလို့မနေ့ကနေ့စဉ်သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်။တစ်ချိန်တည်းမှာပဲဂျာမနီနိုင်ငံကလည်းဝေဟင်ကနေမြေပြင်ပြစ်မစ္စိုင်းဒုံးကျည်တွေကူညီထောက်ပံ့ပေးဖို့ယူကရိန်းကတောင်းဆိုထားတဲ့အကြောင်းဂျာမနီကာကွယ်ရေးဝန်ကြီးဌာနကဒီနေ့ပြောပါတယ်။ယူကရိန်းကိုစတင်ကျူးကျော်တိုက်ခိုက်ခဲ့ခြင်းကဆက်လို့ရုရှားတပ်ဖွဲ့တွေသိမ်းယူခဲ့တဲ့ယူကရိန်းနိုင်ငံတွေကိုပြန်လည်ရယူဖို့တံပြန်ထိုးစစ်အတွက်ပြင်ဆင်နေချိန်မှာပဲခုလိုတောင်းဆိုလိုက်တာပါ။မိုင်300ကျော်အဝေးအထိပြစ်နိုင်တဲ့ခင်မီမစ္စိုင်းဒုံးတွေကိုယူကရိန်းဘက်ကမကြခင်ရက်တွေတွင်းကပဲတောင်းဆိုခဲ့တာတောင်းဆိုတဲ့စာကိုပို့ခဲ့တာလို့ဂျာမနီကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။ယူကရိန်းမြေပေါ်ကနေရုရှားတပ်တွေတံမြန်ထိုးစစ်ဆင်ဖို့ပြင်နေတဲ့အကြောင်းယူကရိန်းမျိုးသားလုံခြုံရေးနဲ့ကာကွယ်ရေးကောင်စီတွင်မူအိုလက်စီဒန်နီလော့ဖ်ကပြောဆိုထားရမယ်ပဲချိန်ဆမယ်ဆိုတာတော့ထုတ်ဖော်မပြောသေးပါဘူး။ဒီတော့တွင်မှာပဲရုရှားနိုင်ငံသားရေးဝန်ကြီးဆာဂေးလက်ဘရော့ဖ်နဲ့မနေ့ကတွေ့ခဲ့တဲ့တရုတ်နိုင်ငံအထူးကိုယ်စားလှယ်လီခွေးကဒီတရုတ်အနေနဲ့ယူကရိန်းပြဿနာနိုင်ငံရေးအဖြေရဖို့အခိုင်အမာစူးစမ်းသွားမယ်အကြောင်းပြောဆိုခဲ့တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကဒီနေ့သတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
တူရကီနိုင်ငံမှာတော့ဒီဒုတိယအကြော်သမ္မတရွေးကောက်ပွဲကိုမနေ့ပြန်တတင်းရီနေမှာကျင်းပမှာမို့ပြန်လည်ရှင်ပြိုင်ကြမဲ့လက်ရှိသမ္မတ Recep Tayyip Erdogan နဲ့အထူးကအတိုက်ခံခေါင်းဆောင် Kemal Kılıçdaroğlu တို့နောက်ဆုံးမဲဆွယ်မှုတွေကိုလုပ်နေကြပါတယ်2014ခုနှစ်ထဲကသမ္မတအဖြစ်အုပ်ချုပ်နေပြီးအာဏာရှင်ပိုဆန်လာတဲ့သမ္မတအာဒိုဝန်နဲ့ဒီမိုကရေစီစနစ်ပြန်လည်တည်ဆောက်မယ်လို့ကတိပေးထားတဲ့ကွစ်တာရိုဂလူးတို့ကဘသူ့ကိုသမ္မတအဖြစ်ရွေးမလဲဆိုတာကိုတူရကီပြည်သူတွေနှက်ဖြတ်ဆုံးဖြတ်ကြရမှာပါအစိုးရအုပ်ချုပ်ရေးပိုင်းမှာလွန်ခဲ့တဲ့အနှစ်20တဲကနေရာယူထားတဲ့သမ္မတအာဒိုဝန်ဟာအများကြိုက်လုပ်ရက်တွေလုပ်ကိုင်ပြောဆိုနေတာကြောင့်အခြေအနေကောင်းနေပုံရပါတယ်ဘာသာရေးကိုနိုင်ငံရေးနဲ့ရောရာလက်မခံတဲ့အတိုက်ခံပါတီကောင်းဆောင်ကတော့သူသာရွေးကောက်ပွဲမှာနိုင်ရခဲ့ရင်သမ္မတအာဒိုဝန်ရဲ့အာဏာရှင်လိုဖြစ်နေတဲ့အုပ်ချုပ်ရေးစနစ်ကိုပြောင်းလဲပြစ်မယ်လို့ကတိပေးထားပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းထုတ်မီတာ32 kHz 9303ညနဲ့9383ညလိုက်တိုမီတာ51 kHz 5885တို့ပြင်စနစ်တနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1905နေပြီးတော့ထိုးလင့်ပြီးနေပါတယ်ခင်ဗျာ
မေလ28ရက်နေ့စနစ်နေ့ညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးပါမယ်ရှင်အမေရိကန်ပြည်ထောင်စုမှာစစ်ပွဲတွေတွင်မှကြာဆုံးခဲ့တဲ့စစ်သည်တွေကိုဂုဏ်ပြုတဲ့ Memorial Day အောက်မေ့ပွဲနေ့တနင်္လာနေ့မှကြာရောက်မှာမို့နိုင်ငံတော်ကဧည့်သည်တွေဝါရှင်တန်မြို့ကိုလာရောက်နေကြပါတယ်ဝါရှင်တန်မြို့တော်နဲ့ကဲ့ရဲ့ Virginia ပြည်နယ်ကအာလင်တန်အမျိုးသားစစ်သင်ချိုင်းအပြင်ကြာဆုံးစစ်သည်တွေအတွက်ဂုဏ်ပြုထိမ့်မှန်လုပ်ထားတဲ့မြို့တော်တွေကနေရာတွေကိုသွားရောက်ဂုဏ်ပြုနေကြသလိုတချို့ရက်ွက်တွေမှာဆိုရင်အိမ်တိုင်းရှိမှအမေရိကန်အလံငယ်တွေစိုက်ထုတ်ပြီးတော့ကြာဆုံးစစ်သည်တွေကိုမမေ့ဘူးဆိုတာပြသနေကြပါတယ်1948ခုနှစ်ခေတ်ကစတင်ခဲ့တဲ့အစဉ်အလာတိုင်းအာလင်တန်စစ်သင်ချိုင်းထဲမှာကြာဆုံးစစ်သည်တွေမြုပ်နှံထားရနေရာတိုင်းမှာလည်းစစ်သားနဲ့ပါဝင်ကူညီသူစုစုပေါင်း1000ကျော်ကအလံငယ်တွေကိုပြီးခဲ့တဲ့ရက်ပိုင်းတွေကစိုက်ထုတ်ပေးခဲ့ကြပါတယ်ဝါရှင်တန်မြို့တော်မှာကြာဆုံးစစ်သည်များအတွက်အထိတ်မှတ်ဂုဏ်ပြုအခမ်းအနားတွေစီတန်းလမ်းလျှောက်ပွဲတွေဂီတဖျော်ဖြေပွဲတွေလည်းကျင်းပပါရဲ Memorial Day နေ့ဟာအစိုးရရုံးပဲ့ရက်နေ့လည်းဖြစ်တာမို့ပြည်တွင်းခီးသွားကြသူတွေလည်းတော်တော်များများရှိပါရဲရုံးပဲ့ရက်ရှိအတွင်းမှာမိုင်90ထက်မနည်းခီးကိုကားမောင်းထွက်ကြမဲ့သူ38တန်းအထိရှိနိုင်တယ်လို့ American Motor ယာဉ်များအသင်း Triple A ကခန့်မှန်းထားပါရဲရှင်
ဖာလုံကောင်းဘာသာရေးအဖွဲ့ကိုတရုတ်စိုးရွားကပြစ်မှတ်ထားဖြိုခွဲမှုတွေမှာပါဝင်ပတ်သက်ခဲ့သူ2ဦးကိုတရားစွဲလိုက်တဲ့အကြောင်းအမေရိကန်တရားရေးဌာနကပြောပါရယ်လော့စ်အန်ဂျလိစ်မြို့မှာနေထိုင်နေတဲ့အမေရိကန်နိုင်ငံသားခံယူထားသူဂျွန်ချန်နဲ့အမြဲတမ်းနေထိုင်ခွင့်ရထားသူလင်ဖန်တို့ဟာအမေရိကန်ခြေစိုက်ဖာလုံကောင်းအဖွဲ့ပေါ်အခွန်ကင်းလွတ်ခွင့်ကိုပယ်ဖျက်ပေးဖို့လက်ထိုးခဲ့မှုနဲ့ဆွဆွဲခံရပြီးဖမ်းဆီးထားတာပါတရုတ်စိုးရွားကိုဝေဖန်တာကြောင့်နိုင်ငံတွင်ပြည်ပင်ခံရတဲ့ဖာလုံကောင်းဘာသာရေးလှုပ်ရှားမှုအဖွဲ့ရဲ့လှုပ်ရှားမှုတွေကိုအနောက်ရှက်ပြီးနိုင်နေမှုတရုတ်စိုးရွားကနှီးမျိုးစုံသုံးလှုပ်ဆောင်နေတဲ့အစီအစဉ်တွေထဲမှာအခုလိုအခွန်ကင်းလွတ်ခွင့်ပြက်အောင်ကြိုးပမ်းတာကတခုပါဝင်ဖြစ်တယ်လို့တောက်ကြနေကထုတ်ပြန်တဲ့တရားရေးဌာနထုတ်ပြန်ချက်မှာဖော်ပြထားပါတယ်အခွန်အရာရှိတယောက်လိုဟန်ဆောင်ထားတဲ့ဖာလုံအစိုးရထောင်လိုင်းရေးကိုဂျွန်ချန်နဲ့လင်ဖရန်တို့ကဒေါ်လာ5000ငွေသားပေးပြီးတော့အမေရိကန်အောက်ခွန်ဌာန IRS မှာဖာလုံကောင်းအဖွဲ့ပေါ်အခွန်ကင်းလွတ်ခွင့်ပယ်ဖျက်ပေးဖို့တိုင်းသာတင်ထားတာကိုထိရောက်အောင်အရေးယူပေးဖို့ကြိုးပမ်းခဲ့တယ်လို့တရားရေးဌာနကပြောပါတယ်ဖာလုံကောင်းအဖွဲ့အတွက်အခွန်ကင်းလွတ်ခွင့်မရရင်ရပ်တည်ဖို့ခက်ခဲနိုင်တာကြောင့်ဒီနည်းနဲ့ဖာလုံကောင်းအဖွဲ့ဝင်တွေကိုနေနှင်းဖို့လုပ်နေတာဖြစ်ပါတယ်ခင်ဗျာ
ကွန်ပျူတာတွေဒီ electronic ပစ္စည်းတွေထဲမှာသုံးတဲ့ semi conductor တွေဈေးကွက်ထဲမှာဖြည့်ဆည်းမှုပြတ်တောက်မသွားအောင်ဆွေးနွေးမှုတွေပူပေါင်းဆောင်ရွက်မှုတွေတိုးမြင့်လုပ်သွားဖို့အတွက်တရုတ်နဲ့တောင်ကိုရီးယားကြားမှာသဘောတူခဲ့ကြပါတယ်ကွန်ပျူတာ chip တွေလို့လည်းခေါ်ကြတဲ့ semi conductor တွေနဲ့ပတ်သက်လို့ American နဲ့တရုတ်ကြားပြဿနာရှိနေချိန်မှာအခုလိုတောင်ကိုရီးယားနဲ့သဘောတူညီမှုရရှိတာလို့တရုတ်ကုသရေးဝန်ကြီးဝင်ကြီးကပြောခဲ့တာပါသူနဲ့တောင်ကိုရီးယားကုန်သွယ်ရေးဝန်ကြီးတို့ဟာ American ပြည်ထောင်စု Detroit မြို့မှာကျင်းပတဲ့ Asia Pacific စီးပွားရေးပူပေါင်းဆောင်ရွက်ရေး APEC ညီလာခံမှာတောက်ကြနေတော့ကဘေးပန်းတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။မျိုးဆက်တဲ့အစင်းမြင့်နည်းပညာတွေနဲ့ Semiconductor တွေထုတ်လုပ်နိုင်ရေးပူပေါင်းဆောင်ရွက်ဖို့အတွက် American နဲ့ Japan နိုင်ငံကုန်သွယ်ရေးဝန်ကြီးတွေလည်း APEC ညီလာခံဘေးပန်းမှာသဘောတူခဲ့ကြပါတယ်ရှင်။
ဟောင်ကောင်ကျွန်းကချန်ကျောင်းမြို့ကနာမည်ကြီးပေါ့စီလူပွဲတော်ကြီးကိုကိုဗစ်ကြောင့်3နှစ်နားခဲ့ရကနေဒီနှစ်မှာတော့အပြည့်အဝပြန်ပြီးတော့ကျင်းပခဲ့ပါတယ်။ပေ60လောက်အမြင့်တိုင်ကြီးပေါ်မှာကတ်ထားတဲ့ပေါ့စီတွေကိုအပြိုင်တက်ပြီးတော့ပေါ့စီအများဆုံးလူကြတဲ့ပွဲတော်ကိုချန်ကျောင်းမြို့ကျွန်းချန်ကျောင်းကျွန်းမြို့လေးမှာလွန်ခဲ့တဲ့နှစ်ပေါင်း100ကျော်တည်းကကျင်းပလာခဲ့တာပါ။မုံအပြိုင်လူကြသူတွေဟာအမြင့်ဆုံးရောက်အောင်တွေ့တက်တဲ့တစ်ချိန်တည်းမှာပဲခါနောက်ခြိတာတဲ့အိတ်တွေတဲကိုပေါ့စီတွေအများဆုံးရောက်အောင်လူပြီးထဲကြတာကိုပြိသက်တွေကလည်းအောက်ကနေတောင်းတောင်းဖြပြအားပေးကြပါတယ်။ကြံကြောင်းပေါ့စီလူပွဲတော်စီကိုဟောင်ကောင်ဒေသခံတွေကဘာလဲခီးတယ်တွေထောင်နဲ့ချီတကူတကလာကြလေရှိပါတယ်။ပွဲတော်မှာပေါ့စီလူပွဲအပြင်မြို့ရဲလမ်းတွေမှာလည်းအလားပြစီတန်းလဲလဲပွဲတွေကိုလုပ်ကြပါတယ်ခင်ဗျာ။ ောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကျွန်တော်ရန်တိုင်းတို့ကကြေညာပေးခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့သကိုင်းတိုင်းမော်လိုင်းမြို့ဘက်မှာပေါ်တာဆွဲတဲ့အကြောင်းကိုပြောပြချင်ပါတယ်။စီရဲတင်းမာနေတဲ့သကိုင်းတိုင်းမော်လိုင်းမြို့နယ်မှာဒီအပိုင်းတွင်စစ်ကောင်စီတပ်ကနေ့စဉ်ဆိုးဆိုးလို့ပေါ်တာဆွဲနေတာကြောင့်မော်လိုင်းမြို့မှာဈေးဆိုင်တွေပိတ်ထားပြီးတော့မျိုးကန်တွေလည်းအိမ်ပြန်မထွက်ရဲပဲဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။မနေ့တောက်ချာနေ့တနေ့တည်းမှာလည်းလူ100လောက်ဆွဲခံရပြီးပေါ်တာဆွဲခံရသူတွေဟာစစ်ကောင်စီတပ်တွေကလက်နက်ကြီးတွေတဲခိုင်းတာခံရတယ်လို့ဒေသခံတွေကပြောပါတယ်။မော်လိုင်းမျိုးကအခြေအနေကိုတော့အလိမ်မာကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
။မော်လိုင်းမျိုးနယ်မှာစစ်ကောင်စီတပ်နဲ့ဒေသခံ PDF တွေကြားဒီလ12ရက်နေ့ကစတင်ပြီးတော့တိုက်ပွဲတွေဖြစ်ပွားနေတာပါ။စစ်ကောင်စီတပ်ဖွဲ့တွေကတော့လေကြောင်းကနေပါပြစ်ခတ်တိုက်ခတ်တာတွေရှိနေပါတယ်။ဒီလ22ရက်နေ့မှာတော့တိုက်ပွဲဖြစ်ပွားရာမော်လိုင်းမြို့အရှိတ်ကန်းကိုလက်နက်ပို့ဆောင်ဖို့နဲ့ဒဏ်ရာရသူတွေကိုတည်ယူဖို့မော်လိုင်းမြို့အတွင်းမှာပေါ်တာဆွဲတာတွေဇက်တိုက်လှုပ်လာတယ်လို့ဒေသခံတွေကပြောပါတယ်။လက်တလောမော်လိုင်းမြို့ပေါ်မှာပေါ်တာဆွဲနေတဲ့အခြေအနေကိုမြို့ခံတို့က VOA ကိုအခုလိုပြောပြပါတယ်။
ဒီပေါ်တာဆွဲနေကြတယ်ကျွန်တော်ညီလေးကမထွက်ရဘူးကနအိမ်မှာပုံနေတာဒေဒီရလည်းကျွန်တော်ဝိဉာဉ်ရလည်းမဖွင့်ရဘူးဒီကြောင့်လည်းကနအဲမျိုးကတော့လာမရှိတော့ပါလေစလုံးကညီနာလေးကဒီလေးရှိရတော့မရှိဘူးခြောက်လို့ကလည်းမနေ့ကဆွဲတာကကျွန်တော်တို့မနေ့စာရေးစဆွဲတာတလေးကိုမညလည်းဆွဲတယ်အဲ့ဒါတရားပိုင်းတော့ရတော့ကြတာတရားကတည်းကဝန်တိုင်းမှဆွဲတာဆိုးတာကဒီနေ့ဆိုးတာဒီနေ့လည်းဆော့ဆော့နေတယ်ဒီနေ့ပိုင်းကမဆွဲဘူးဒီနေ့လည်းပဲမဆွဲ
အရေးရက်တွေကမနက်6နာရီမတိုင်ခင်နဲ့ညနေ6နာရီနောက်ပိုင်းပေါ်တာဆွဲတာတွေရှိပေမဲ့နောက်ပိုင်းမှာတော့နေခင်းမှာပါဆွဲလာတာလို့လည်းဒေသခံတွေကပြောပါတယ်။တောက်ကြနေ냐ကစားရင်ချောင်းစွန်ရဲချောင်းနဲ့မိုးကောင်းရက်ကွက်တွေအတွဲဝင်ဆွဲခဲ့ပြီးတော့ဒီကနေ့နေခင်းမှာတော့ကလက်တော်ရက်ကိုဝင်ဆွဲခဲ့တယ်လို့ပြောပါတယ်။အရင်ရက်ကပေါ်တာဆွဲခံရသူတွေကိုတော့တိုက်ပွဲဖြစ်ပွားရာနေရာဘက်ကိုလက်နက်ခဲယမ်းတွေနဲ့လူနာတွေကိုတည်ယူပို့ခိုင်းတာရှိတယ်လို့ဒေသခံအမျိုးသမီးတူကပြောပြပါဗျ
။မိရပို့လိုက်တာသူတို့အခုတက်တက်နေစုံမထားတဲ့ရှိတဲ့ကံတောင်းရင်ကဏ္ဍတော့ပဲကိုသူ၆ပါးသွားတာ၃၀လောက်ဆိုတင်ရတယ်ရှိပထမဆုံးသူတို့ဆွဲသွားတဲ့ဟာတွေကဒီအမြောက်ပေါ်တော့120မမကြီးတယ်ရဲ့အဲ့ဒီ limit တည်ရဲ့သူတို့တည်ခိုင်းနေရှိအပြန်ကြတော့သူတို့လူနာတွေခန်းခိုင်းနေခြင်းမို့လိုက်ကိုလေခံရရထားတဲ့စက်ကောင်စီကတွေကိုသူတို့ခန်းခိုင်းနေခြင်းအဲ့ဒီတောင်းရင်ကနေပြီးတော့မှဒီမော်လိုက်ထီကိုခန်းခိုင်းတာခြင
်းနှစ်ဖက်တိုက်ခတ်မှုတွေကတော့ဒီကနေ့လည်းရှိခဲ့ပြီးဒီလိုတိုက်ပွဲတွေကြောင့်မော်လိုက်မျိုးအရှိတ်ကန်ကတောင်းအင်းရွာမှာရွာသား80လောက်ပိတ်မိနေတယ်လို့ဒေသခံအမျိုးသမီးကပြောပါတယ
်တိုက်ပွဲတွေလည်းဆက်ဖြစ်တယ်ရှင်မင်းရတည့်တော့နားလေရှင်ပန်းနန်းတော်နားမှာဖြစ်တာပါရှင်တောင်းရင်သူတွေရွာမှာသူတို့ပထမတိုက်ပွဲဖြစ်ပြီးတော့ဒုတိယရက်မှာပေါ့နော်သူတို့ရွာသားတွေ80လောက်ပိတ်နေနေတယ်ရှင်ဖုံးကြောင်းမှာစုနေနေရဲ့ရှင်တို့ကလည်းသူတို့လုံးဝတောက်ခတ်မပြီးတော့ဘယ်နဲ့တောက်ဆောင်လူလာလူအပ်တာမှလည်းခိုင်းနေပါလိမ့်ရှင
်မော်လိုက်မြို့နယ်မှာဒီလ12ရက်နေ့ကနေစတင်ပြီး22ရက်နေ့အထိတိုက်ပွဲတွေဇက်တိုက်ပြင်းထန်ခဲ့ပါတယ်ဒီလိုတိုက်ပွဲဖြစ်ပွားနေစဉ်ပြီးခဲ့တဲ့12ရက်နေ့16ရက်နေ့20နဲ့21ရက်နေ့တွေမှာလေကြောင်းကလာရောက်ပစ်ခတ်တာတွေရှိခဲ့ပါတယ်။လေကြောင်းကပုံကျဲတိုက်ခတ်တာနဲ့မြေပြင်ကလက်နက်ကြီးပစ်ခတ်တာကြောင့်မော်လိုင်းမြို့အရှိချမ်းကကျေးရွာ20လောက်ကဒေသခံတွေထောင်ထဲချီတိမ်းရှောင်နေကြရပြီးလက်တလောလူစည်းရေးကောက်ယူနိုင်တာတော့မရှိသေးဘူးလို့ဒေသခံတွေကပြောပါတယ်။မော်လိုက်မျိုးနဲ့အတွဲတိုက်ပွဲတွေပြင်းထန်နေချိန်မှာပဲကလေးဝ PDF အဖွဲ့ကကလေးဝမျိုးနဲ့ချင်းတွင်းမြစ်အထက်ပိုင်းတက်ကဲချင်းဖောင်းပြင်းဟုံမလင်ခနီးမျိုးနယ်တွေကိုဆက်သွားထားတဲ့ကားလမ်းကိုစီရီအခြေအနေအရရက်အကန့်အသတ်မရှိပိတ်လိုက်ကြောင်းဒီကနေ့28ရက်နေ့နေစွဲနဲ့တတိပေးချက်ထုတ်ပြန်ထားပါတယ်
စကိုင်းတိုင်းမော်လိုက်မြို့ဘက်မှာဒီစစ်ကောင်စီတပ်တွေကပေါ်တာဆွဲနေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့အလိမ်မာကဖျောပြခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။ဒီတက်ကမှအရင်ဆုံးတော့ဒုသအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ရန်ကုန်မြို့ကစက်ရုံတချို့မှာဒီနေ့နွေရာသီစံချိန်တင်အပူလွန်ကဲနေတဲ့အချိန်မှာအလုပ်သမားတွေကိုလေးပန်းကာမဖွင့်ပေးတဲ့အပြင်စက်ရုံတွေလေဝင်လေထွက်ကောင်းအောင်လည်းမလုပ်ပေးဘူးလို့အလုပ်သမားတွေကပြောပါတယ်။အမှုတံကြောင့်ကျန်းမာရေးပြဿနာတချို့ကြုံရတဲ့အခါမှာလည်းထာဝရရှိသူတွေဘက်ကဘာမှမဆောင်ရွက်ပေးဘဲဖိအားပေးခိုင်းစေတဲ့ဒါခံနေရတဲ့အကြောင်းကိုတော့ဒီတစ်ပတ်ဒုအသံစီစဉ်မှာ Frontier မြန်မာဝိုင်းတော်သားတွေကတီးဖြတ်တင်ဆက်ပေးထားပါတယ်ခင်ဗျာ
စပန်ကအကြီးရတက်ထားတယ်ဒါမှမဟုတ်ရင်တို့ပစ္စည်းတွေကပြက်နေရတို့ပစ္စည်းတွေကလူနိုင်ငံသားအပါရတာတို့မျိုးမျိုးတော့အကြောင်းပြချက်တွေတော့ပြရပါတော့
ဒီလုပ်ငန်းဝင်ပေးရတဲ့ကင်းရှင်းရေးဆိုတာကအလုပ်ရှင်တွေကဥပဒေမှာရှိပြီးသားဖြစ်တဲ့အတွက်လုတ်ကိုလုတ်ပေးရမှာပေါ့နော်ဒီလေဝင်လေထွက်ကောင်းဖို့ဆိုလို့ရှိရင်စက်ယုံမှာလုံသားအင်အားနဲ့ညီမျှတဲ့အဆောက်အအုံနဲ့ညီမျှတဲ့ချို့ဆိုလို့ရှိရင်ရေအေးလိုက်တာတွေလားဒါတွေကပေးတာမျိုးရှိတယ်ပေါ့နော်ချို့ဆိုလို့ရှိရင်တော့ပန်ကာတွေနဲ့တွားတာမျိုးပေါ့နော
်ပြီးခဲ့တဲ့လတွေတုန်းကနိုင်ငံနဲ့ဒဝမ်အပူဒဏ်စံချိန်တင်မြင့်တက်ခဲ့ပါတယ်ဒါပေမဲ့ရန်ကုန်မြို့ကအထည်ချုပ်စက်ယုံကကြီးကြပ်ရေးမှုတွေဟာအလုသမားတွေအလုချိန်တွင်အပူဒဏ်တက်တာအောင်လုပ်ပေးဖို့အတွက်ပန်ကဖွင့်ဖို့ခွင့်မပြုကြပါဘူးမင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Foundation Heron Day ကတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်ဆောင်းပါးကိုအလွတ်တန်းသတင်းထောက်မွန်မွန်ကရေးသားထားပြီး Frontier မြန်မာကသတင်းထောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းပါးအတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုထည့်သွင်းအသုံးပြုမထားသလိုအသံတချို့ကိုလည်းပြောင်းလဲအသုံးပြုထားပါတယ်ရှင
်မီတာကတက်မှာဆိုတဲ့အတွက်ပူလောင်အိုက်ဆက်လာတဲ့နှွေခေါင်ခေါင်မာတော့ကြည်ကြဲရင်မှုတွေကစက်ယုံတဲ့ပန်ကာပေးမဖွင့်ဘူးလို့ရန်ကုန်မြို့ကအမည်မဖော်လိုတဲ့အထည်ချုပ်စက်ယုံအလို့သမားတဦးကပြောပြပါတယ်ကြည်ကြဲရင်မှုတွေဖျက်တောက်ထားတဲ့တခြားအရာတွေလည်းရှိပါသေးတယ်
တော်ရည်တွေနဲ့ပတ်သက်ပြီးတော့သူကအေးအောင်တော့မလုပ်သေးနိုင်ဘူးတကယ်မပူအောင်တော့သူလုပ်ပေးမယ်ဆိုပြီးတော့သူကတိတော့ခံထားတယ်ပေါ့နော်အခုညီမတို့ဒီကြုံနေရတဲ့ပြဿနာပါလဲဆိုလို့ရှိရင်ဒီဧည့်သည်တွေလာမယ်ကိုယ်စားလှယ်တွေလာမယ်လို့ပြောတဲ့အခါကျလို့ရှိရင်ဒီတရုတ်ပြည်ကလည်းမပြောလဲဆိုတဲ့အခါကျတော့ဝန်ထမ်းတွေကြွားပေါ့နော်ဥမာထားတယ်တကယ်လို့နင်တို့ကဘသူကပဲမင်းကြီးကပူလာလို့မင်းကြီးကအေးတယ်လို့ပဲချီသူပြောထားတယ်ပေါ့နော်
မြန်မာမှာနွေရာသီစပြီးဆိုတဲ့မက်လာကစားလို့မြို့ကြီးတွေအပါအဝင်တနိုင်ငံလုံးအပူချိန်တိတိတသာမြင့်တက်လာခဲ့ပါတယ်။ဒီလိုနေပူချိန်မြင့်တက်နေချိန်မှာအာနာသိမ့်မှုရဲ့နောက်ဆက်တွဲစီးပွားရေးကျဆင်းတာနဲ့အတူလက်စစ်မီးတွေကလည်းပုံမှန်မရနေတော့ပါဘူး။ရန်ကုန်မြို့ရဲ့တချို့နေရာမှာနိုင်ရီပိုင်းသာလက်စစ်မီးရပြီးနိုင်ငံရဲ့တခြားဒေသတွေမှာတော့ဒီထက်အခြေအနေပိုဆိုးပါတယ်။ဒါအပြင်လက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကဝန်ထမ်းထောင်ပေါင်းများစွာအလုပ်ထွက်ကြတာဒါမှမဟုတ်စစ်တပ်ကိုဆန့်ကျင်တဲ့အကြမ်းမဖက်လှုပ်ရှားမှု CDM မှာပါဝင်သွားကြတာလည်းရှိနေပါတယ်အပူချိန်40နဲ့45ဒီဂရီရောက်သွားတတ်တဲ့ရန်ကုန်မြို့ကစက်ရုံအလုပ်ရုံတချို့အတွင်းမှာဆိုရင်ပန်ကာမဖွင့်ပေးရဒါမှမဟုတ်လေဝင်လေထွက်မကောင်းတဲ့နေရာတွေမှာ PRP အလုပ်စီခိုင်းခံရတာကြောင့်အလုပ်သမားတွေအတွက်ကျန်းမာရေးပြဿနာတွေဖြစ်လာစေခဲ့ပါတယ်
ဆေးရုံလေး line တွေအပေါ်ကြီးကနေပန်ကာအကြီးကြီးပေါ့နော်ခွင့်ပေးဖို့ဒီမှာတော့တောင်းဆိုထားရတယ်သူတို့ပစ္စည်းတွေကပြက်နေရတို့ပစ္စည်းတွေကအလိုလိုနိုင်ငံသားအမှားရတာတို့သူအမျိုးမျိုးတော့အကြောင်းမျက်ချက်တွေတော့ပေးရပါတော့နော်ငကူလေးကတော့အခုချိန်နှုတ်ပေးထားတဲ့ညာမျိုးရှိတယ်ခြေကြတော့အချင်းပြေလားဆိုတော့ခါလဲတော့မပူအောင်လို့ပဲကိုလေးကထိန်းနောက်ညာတဲ့ပုံမျိုးပေါ့နော
်အလုပ်သမားတွေကအလုပ်လုပ်ရင်အရန်ပူလာရင်တာဖို့ဓာတ်စာရေးယူသွားဖို့ကိုလည်းရှင်းချက်ရင်မှုတွေကယူခွင့်မပေးပါဘူးဒါတွေမှောက်ရင်စက်ယုံတွေကအကုန်ချမ်းတွေအယောင်ဆုံးချင်းသွားမှာကိုကြောက်ကြလို့ဖြစ်ပါတယ်မြန်မာမှာဒီနှစ်ဟာအပူဆုံးနှစ်တစ်နှစ်ဖြစ်တယ်လို့မိုးဇလာရဲ့အချက်လက်တွေအရသိရပါတယ်ရန်ကုန်အပါအဝင်မြို့ကြီးဆယ်မြို့မှာအပူချိန်40ဒီဂရီဆဲလ်စီယပ်ထက်ကျော်ပါတယ်မီးအချိန်အကြာကြီးပြက်လို့အပူဒဏ်ကြောင့်သေဆုံးသူအနည်းဆုံး3ယောက်ရှိရဲ့လို့မီဒီယာတွေကဖော်ပြကြပေမဲ့အပြင်မှာဒီထက်လည်းပိုများနိုင်ပါတယ်အမျိုးသမီးလှုပ်သားတွေအများဆုံးရှိရဲ့အထည်ချုပ်စက်ယုံတွေမှာတော့ကိုဝန်ဆောင်တွေဟာလည်းအပူဒဏ်ကြားမှာဒီအခြေအနေတွေကိုအံတုရင်အလုပ်လုပ်ကင်နေကြရပါတယ်။အပူဒဏ်ကြားဖြစ်တဲ့နောက်ဆက်တွဲခေါင်းမူးခေါင်းကိုင်အော့အန်တဲ့လူတွေလည်းစက်ယုံတွေမှာမကြာခဏဖြစ်ပွားနေပေမဲ့စက်ယုံတွေဘက်ကတော့ဒါကိုလစ်လျူရှုထားတဲ့အခြေအနေဖြစ်ပါတယ်2019ခုနှစ်ကပြဋ္ဌာန်းခဲ့တဲ့လုပ်ငန်းခွင်ဘေးအန္တရာယ်ကင်းရှင်းရေးဥပဒေထဲမှာအလုပ်သမားတွေဟာဒီလိုလူအခွင့်အရေးချိုးဖောက်တာတွေကိုကာကွယ်ပိုင်ခွင့်ရှိတယ်လို့ပြဋ္ဌာန်းချပြီးသားဖြစ်ပါတယ်။ဒါပေမဲ့2021ဆေးအာဏာသိမ်းပြီးနောက်ပိုင်းကလေးကအခွင့်အရေးတစားစားနဲ့တိုက်စားခံလာရပါပြီ။အာဏာသိမ်းတဲ့နှစ်ကျော်ကာလအတွင်းအလုပ်သမားခေါင်းဆောင်နဲ့အလုပ်သမားအရေးလှုပ်ရှားသူ300ကျော်ဖမ်းဆီးထောင်ချခံထားရတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားတမကများအဖွဲ့ချုပ် CDUM ရဲ့ ဗဟုအလုံးအမှုဆောင်အဖွဲ့ဝင်မက်ခိုင်စာအောင်ကပြောပါတယ်။ကျန်တဲ့တချို့သူတွေဟာလည်းအဖမ်းခံရနိုင်တာကြောင့်ရှောင်နေကြရပါတယ်။ကျန်တဲ့အလုံးသမားအဖွဲ့စည်းတွေဟာလည်းပြောဆိုလုံးကန်သမျှကန့်သက်ခံထားရတဲ့အခြေအနေပါ။ဒါတွေအားလုံးရဲ့ရလဒ်ကတော့အလုံးသမားတွေနင်းနာသမျှကိုတန်ကြားနိုင်မဲ့ရန်တရားတွေရက်တန့်သွားခဲ့ရတာပါ။မြန်မာနိုင်ငံအထွေထွေလုံသမားသမဂ္ဂများအဖွဲ့ချုပ် FGWM ဥက္ကဋ္ဌမမိုးစန္ဒာမြစ်ကအလုံသမားဦးစည်းဌာနရဲ့စစ်ဆေးရေးမှုတွေဟာစက်ရုံလုပ်ငန်းဝင်တွေထိသေးချာသွားပြီးတော့ကျန်းမာရေးနဲ့လုပ်ငန်းဝင်ဘေးရန်ရဲ့ကင်းရှင်းရေးစည်းကမ်းလိုက်နာမှုရှိမရှိကိုစစ်ဆေးသင့်တယ်လို့ဆိုပါတယ်
။ဒီလုပ်ငန်းဝင်ဘေးရန်ရဲ့ကင်းရှင်းရေးဆိုတာကအလုပ်ရှင်တွေကဥပဒေမှာရှိပြီးသားဖြစ်တဲ့အတွက်လုပ်ကိုလုပ်ပေးရမှာပေါ့နော်။ဒီလေဝေလေထွက်ကောင်းဖို့ဆိုလို့ရှိရင်စက်ရုံမှာလုံသားအင်အားနဲ့ညီမျှတဲ့အဆောက်အအုံနဲ့ညီမျှတဲ့တို့ဆိုလို့ရှိရင်ရေအေးလိုက်ကာတွေလားဒါတွေကာပေးတာမျိုးရှိတယ်ပေါ့နော်တို့ဆိုလို့ရှိရင်တော့ပန်ကာတွေနဲ့တွားတာမျိုးပေါ့နော်ဒါပေမဲ့အဲ့ဒီပစ္စည်းတွေပန်ကာတွေရေလိုက်ကာတွေကလည်းစက်ရုံနေမှာလုံသမားတွေရဲ့အရေအတွက်နဲ့ညီမျှအောင်မရှိဘူးပေါ့နော်
အထည်ချုပ်စက်ရုံတွေမှာချုပ်ရိုးချုပ်သားတွေသေချာမြင်ရအောင်တတ်ထားတဲ့မိချောင်းတွေဟာအပူချိန်ပိုတက်စေရလို့သူကဆက်ပြောပါဗျ။
အလုပ်သမားတွေကငွေရဲ့အပူ၊စက်ရုံရဲ့အပူ၊လုပ်ငန်းဝင်ရဲ့မိချောင်းတွေရဲ့အပူတွေကိုခံနေရတဲ့အပေါ်မှာလေဝင်လေထွက်မျှတမှုမရှိတဲ့ဒဏ်တွေကိုခံစားတချို့ဆိုလို့ရှိရင်နေအရန်ပူတဲ့အချိန်မျိုးဆိုရင်အလုပ်သမားတွေကလုပ်ငန်းခွင်ထဲမှာမူးမက်လေလဲတဲ့အခြေအနေမျိုးဖြစ်တယ်ပေါ့နော်ဖြစ်ကြတယ်တအားပူပြီးတော့အဲခေါင်းတွေမတရားကိုက်ချွေးတွေမတရားထွက်ပြီးတော့မှဒါတွေကလည်းအရှိမကျွန်တော်တို့အများကြီးကြုံခဲ့ဘူးလေပေါ့နော်လှုပ်ရှင်တွေဘက်ကတော့သူတို့အကျိုးမြတ်ရဖို့အတွက်ကိုပဲသူတို့ကတော့သူတို့ရဲ့ဒီအကျိုးစီးပွားအပေါ်မှာရုပ်ရော်မသွားဘဲနဲ့တော့သူတို့လှုပ်ရှားရှိတဲ့ဟာကိုဆက်လုပ်နေတာပေါ့နော
်အလုံသမားတွေရင်ဆိုင်နေရတဲ့ဒီအပူဒဏ်ပြဿနာကသူတို့အလုံချိန်ပြီးသွားရင်တော့မပြီးသေးပါဘူးစက်ရုံအလုပ်သမားတွေဟာလူများစွာစုနေကြတဲ့အဆောင်ခန်းချင်းချင်းလေးရဲ့မှာသူတို့အလုပ်ဖော်ကင်ဖက်တွေနဲ့အတူနေကြရတာပါအဆောင်မှာလည်းမီးပြတ်ကြတာကများလို့အလုပ်သမားတွေဟာတရက်မှာ24နာရီပတ်လုံးအပူဒဏ်ကလွတ်တဲ့အချိန်ဆိုတာအတော်ရှားပါတယ်ဒီအချိန်တွေအတွက်အဖြေကတော့အာနာသိန်းစစ်ကောင်စီတပ်ကိုတွန်းလှန်နိုင်ဖို့ပဲဖြစ်တယ်လို့ NUG ရဲ့အလုပ်သမားရေးရာဌာနဘက်ကဆိုပါတယ်အမျိုးသားညီညွတ်ရေးအစိုးရအလုံသမားဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်နေကအလုံသမားတွေအနေနဲ့သူတို့မကျေနပ်ချက်တွေကိုဆက်ပြီးထုတ်ဖော်ပြောဆိုလာဖို့လိုတယ်လို့ပြောပါတယ်
။အလုံသမားတို့ကလည်းဒီဟာနဲ့ပတ်သက်ပြီးတော့ရသမျှကိုဥရေပေါင်းမင်းတိုက်ပွဲတွေနဲ့လည်းသူတို့ရင်ဆိုင်ကြမှာပဲ။ပေါင်းတောင်းဆိုတာလေဒါတွေနဲ့ရောအဲညီမျိုးစုံနဲ့ဒါတောင်းဆိုပါမှာပဲ။အဲကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရအလုံသမားဝန်ကြီးဌာနအနေနဲ့လည်းအလုံသမားတွေကိုလည်းမထီကိုက်အောင်ပေါ့နော်မထီကိုက်အောင်လို့ကျွန်တော်တို့တွေသူတို့ရဲ့အခွင့်အရေးပို့ပြီးတော့ရရှိအောင်လို့ဒီဘက်ကစူးစမ်းပေးနေပါတယ်ဒီအလုပ်သမားတွေရဲ့အခွင့်အရေးကိုဘယ်လောက်ကြီးပဲကျွန်တော်တို့တောင်းဆိုဥရေတွင်တိုက်ပွဲကိုဘယ်လောက်ပဲဝင်နေပြောစကားစကားဥရေပေါင်းပြင်ပကနေပြီးတော့အနာသိမ့်ထားတဲ့ဒီအုပ်စုဖြစ်တယ်ပေါ့နော်ဒါကြောင့်သူတို့ကတော့ဥရေလည်းခရူးဆိုင်မှာမဟုတ်ဘူးအလုပ်ရှင်တွေကလည်းဒီလိုမျိုးပဲထူပေါင်းနေမှာပဲ
အမျိုးသမီးစက်ရုံအလုပ်သမားတဦးကတော့သူ့လှုပ်ဖို့ကင်ဖက်တွေကပါသူတို့ကြုံနေရတဲ့ဆိုးဝါးတဲ့အခြေအနေတွေကိုပြောရဲတဲ့တတိရှိလာစေချင်ပါတယ်ဒါပေမဲ့အလုပ်ရှင်ရဲ့သဘောထားကပိုအရေးကြီးတယ်လို့သူကပြောပါတယ
်ဒါကိုချင်းစာတရားနဲ့တော့ဆိုင်တာပေါ့နော်ကိုချင်းစာတက်လို့ရှင်တော့ဒီဟာအလုံးကတော့အဆင်ပြေမလို့ဒီအပူချိန်ကြီးဆိုတာကဒါအာစက်ရုံတိုင်းကလှုပ်ရှင်တိုင်းကဒီဝန်ထမ်းတွေကိုဖြည့်ဆွက်ပေးရမယ်ဟိုတောင်ဝုတ်တရားထဲမှာပါတယ်ပေါ့နော်ဒါပေမဲ့အခုနောက်ပိုင်းမှာညီမတို့ဒီလိုမျိုးကြီးပြက်ကွက်မှုကြီးအများကြီးနဲ့ဒီဆိုင်ကျုံလို့နေရတယ်ပေါ့နော်ဝန်ထမ်းဝန်ထမ်းရောပေါ့နော်ဒီလိုမျိုးဖြစ်နေတဲ့ပြဿနာတွေအလုံးကိုပေါ့နော်တဦးတစ်ယောက်တည်းမဟုတ်ရောမှာအများနဲ့စုပြီးတော့ပေါ့နော်ဒါကိုရဲ့အာခေါင်းကိုရဲ့ဒီလှုပ်ပေးရမယ်လှုပ်ရှင်တွေကိုတိအောင်ပြောပြပေးစီရှင်လားပေါ့နော်
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
် Frontier မြန်မာဝိုင်းတော်သားတွေတီးဖြတ်အစီအစဉ်တင်ဆက်တဲ့ဒိုးအတန်အစီအစဉ်ကို နားဆင်ကြည့်ရှုခဲ့ရဖြစ်ပါတယ်။အခုတစ်ခါတော့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစည်းအဝေးကိုထုတ်လွှင့်ပေးမှာပါ။မြန်မာပါဝင်ကဘာတဝန်းကမတူကွဲပြားတဲ့လူမျိုးစုတွေလာရောက်အခြေချနေထိုင်ကြတဲ့အမေရိကန်ပြည်ထောင်စုမှာလူမျိုးရေးပုတ်တိုက်မှုတွေအခုနောက်ပိုင်းပိုပြီးတော့တွေ့လာနေရပါတယ်။ဒီပေါ်မှာအာရှနယ်ဘွားတယောက်ရဲ့အတွေ့အကြုံကိုကိုဗီတက္ကသိုလ်ကပါမောက္ခဒေါက်တာရီမွန်သူကိုဆက်သွယ်မေးမြန်းပြီးတော့ဒီတစ်ပတ်ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစည်းအဝေးမှာဦးတမောင်တန်းကတင်ဆက်ပေးထားပါတယ်ခင်ဗျာ။
အမေရိကန်ရဲ့ဒီမိုကရေစီနဲ့လူခွေရဲ့စနစ်ဟာလူမျိုးကွဲပြားမှုထဲမှာကျင့်သုံးရတဲ့စနစ်တစ်ခုပိုလို့ဖြစ်လာနေပါတယ်။ဒီကြောင့်မိမိအတွေ့အကြုံကိုမျှဝေဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ Hobby College ကစီးပွားရေးဌာနပေါ်ပေါက်ခဒေါက်တာရီမူသူဖြစ်ပါတယ်။မင်္ဂလာပါဆရာမရေ
။ဟုတ်ကဲ့မင်္ဂလာပါဆရာ
။ဟုတ်ကဲ့။ဒီလထဲမှာပဲအမေရိကန်နိုင်ငံမှာခြေစိုက်တဲ့ပူးသုတေနအဖွဲ့ကပေါ့နော်။လေ့လာချက်တစ်ခုကိုထုတ်လိုက်ပါတယ
်။ဟုတ်
ဒီရာစုအလေရောက်လာတဲ့အခါမှာတဲ့အာရှတိုက်သားအမေရိကန်တွေဟာပြောင်းရွှေ့နေထိုင်ကြသူလူမျိုးတွေထဲမှာအကြီးအမားဆုံးအုပ်စုဖြစ်လာတော့မယ်လို့သူတွေကတွေးရှိချက်ကပြောပါတယ်။ဒါပေမဲ့အဲ့ဒီအထက်မှာမြန်မာလူကြီးကတော့နင်းနေတာကိုသွားပြီးတွေ့ရပါတယ်။2019ခုနှစ်စည်ရင်ရဆိုလို့ရှိရင်အမေရိကန်မှာမြန်မာလူကြီးက38,900ဝန်းကျင်ပဲရှိတယ်လို့တွေ့ရပါတယ်။2019ဆိုလို့ရှိရင်မြန်မာ18,000ပဲရှိတာပါအမေရိကန်မှာပေါ့နော်ဒီတော့လာအိုနိုင်ငံကမောင်လူမျိုးနောက်မြန်မာနဲ့နီပေါ်လူမျိုးတွေဟာအမေရိကန်ကိုနောက်ဆုံးကရောက်လာကြတဲ့အာရှတိုက်သားတွေဖြစ်တယ်လို့ဆိုပါတယ်ဒီတော့ဟိုပြောင်းရွှေ့နေထိုင်သူတယောက်အနေနဲ့ပေါ့နော်ဆ iam တွေ့ကြုံခဲ့ရတာရောနောက်ပြီးတော့ကြားဘူးနားဝရှိတာရောပထမဦးဆုံးအဲမျှဝေပေးစင်ကျင်ပါတယ်
ဟုတ်ကဲ့ဆရာအာကျွန်မစပြီးတော့ပြောချင်တာကတော့ကျွန်မရဲ့အတွေ့အကြုံကပေါ့နော်ဒါကျွန်မပြည်ကကြောင်းလာတဲ့လူတယောက်ရဲ့အတွေ့အကြုံပေါ့အဲ့တော့အာကြောင်းလာတဲ့ရင်းနဲ့ဒီမှာဆက်ပြီးတော့အထမူဝန်ကြောင်းမှုလုပ်ဖြစ်သွားတဲ့လူမျိုးရဲ့အတွေ့အကြုံပေါ့ academic တယောက်ရဲ့အတွေ့အကြုံကိုပြောချင်ပါတယ်အဲ့တော့ကျွန်မရဲ့အာရှတိုက်တာအာ American တယောက်အနေနဲ့အားလုံးကိုစားမပြူဆိုတဲ့ကိစ္စကိုစပြီးတော့ပြောချင်ပါတယ်အာကိုယ့်ရဲ့အတွေ့အကြုံတွေကကောင်းတာလေးတွေရောမကောင်းတာလေးတွေရောပြောပြပါဆိုရင်တော့အာကောင်းတာကနေစမှုပေါ့လေကောင်းတာကတော့ဒီမှာလူမျိုးစုံပါတယ်လူမျိုးစုံတဲ့အတွက်ရင်ကျေးမှုအာဒီပါလာစကားအာဟိုသိပ္ပံအရာရောအကုန်လုံးပညာရဲ့အရာအင်တန်စုံပါတယ်နောက်ပြီးတော့လူတွေရဲ့အတွေ့အကြုံလူတွေရဲ့ရင်ကျေးမှုမျိုးစုံကိုတွေ့ရပါတယ်ကိုအာတစ်ခါမှမကြုံမှုတဲ့လူဟိုရင်ကျေးမှုပဲဖြစ်ဖြစ်မျိုးစားအားလုံးကိုဂျုံတော်တော်များများကိုဂျုံတွေ့ခဲ့တော့ခဲ့ရပူပါတယ်အဲ့တော့အဲ့ဟာကိုမကောင်းတာလည်းထည့်ပြောခြင်းလည်းရပါတယ်ဆရာလူမျိုးတွေများတဲ့အတွက်အာတစ်မျိုးနဲ့တစ်မျိုးမှာဒါလူမျိုးရေးကိစ္စကလည်းပို့ပြီးတော့ရှုပ်ထွေးလာပါတယ်နောက်တစ်ခုပေါ့ကောင်းတဲ့အချက်ပေါ့နော်အနည်းဆုံးတော့အာဒီ high school နဲ့အာတက္ကသိုလ်အဆင့်မှာပေါ့အာ freedom of expression ရှိပါသေးတယ်အခုတော့ဒါကလည်းလို့ပြောလို့မရတော့ပါဘူးဆရာလည်းတည်တဲ့အတိုင်းပဲ high school level မှာ solution စာပြီးတော့ United States ဘာသာမှာကန့်သတ်မှုတွေရှိလာနိုင်တဲ့အခြေအနေရောက်တယ
်ဆိုတော့ဆရာမသဘောမတွေ့တာလေးတွေရောဘာလို့ရှိလဲ
သဘောမတွေ့တာဘာလို့ရှိလဲဆိုတော့ဒါဒီနိုင်ငံကအရင်ရှင်စနစ်ကြီးဆိုးတဲ့နိုင်ငံပေါ့နော်အဲ့တော့ဒီဥစ္စာကလူမျိုးရေးကိစ္စမှာလည်းအင်မတန်တယောက်မှုရှိပါတယ်ဒီကျမဆောင်ရှောက်မှုတို့ပညာရေးအလကားမဟုတ်ပါဘူးအင်မတန်ဟိုကျမရေးနဲ့ပညာရေးကအင်မတန်အကုန်ကြများတဲ့နေရာမနော
်ဦးရဲ့လေ့လာချက်မှာတော့စီးပွားရေးရဆိုရင်တဲ့ဒီအာရှတိုက်သားအမေရိကန်တွေကကောင်းကြတယ်လို့တွေ့ရပါတယ်ဆိုတော့ဝင်ငွေတွေကိုအ ਨੇ အများကျွန်တော်တို့စီပြီးကြည့်လိုက်လို့ရှိရင်အလဲတဲ့တဲ့အာရှတိုက်သားအိမ်အောင်စုရဲ့နှစ်စဉ်ဝင်ငွေက2019ခုနှစ်မှာဆိုလို့ရှိရင် 8,500 ရှိပါတယ်အမေရိကန်နိုင်ငံတစ်ခုလုံးရဲ့အလဲတဲတဲ့မိသားစုဝင်တွေက 6,800 ပဲရှိတာပါဒါပေမဲ့ကျွန်တော်တို့ဒီအာရှအုပ်စုတွေမှာပဲပါတယ်မြန်မာအိမ်အောင်စုကတော့ဒီအာရှတိုက်သားအုပ်စုတွေမှာအ ਨੇ ဆုံးဝင်တွေရှိတဲ့အုပ်စုတို့ဒါသွားပြီးတွေ့ရပါတယ်မြန်မာက 4,400 ပဲဝင်တွေရှိပါတယ်ဒီနှစ်မှာပေါ့နော် ဆိုတော့ဆရာမကြီးဒီအာရှတိုက်သားအမေရိကန်တွေဟာဘလူနီးတွေနဲ့ကြိုးစားခဲ့ကြတာကိုဆရာမအဲတွေ့ဘူးကြားဘူးတော့မြင်ဘူးပါလက်ခင်ဗျာ
ကျွန်မခြုံပြီးတော့ပြောရမှာနည်းနည်းလေးဝင်လေးတယ်ကိုယ့်ရဲ့အတွေ့အကြုံကကိုယ့်ရဲ့ပုံကိုရေးရအတွေ့အကြုံတစ်ခုပဲဖြစ်တဲ့အတွက်ဟိုပညာရှင်တယောက်အနေနဲ့ဖြတ်သန်းခဲ့ရတဲ့အတွေ့အကြုံပဲဖြစ်တဲ့အတွက်ပေါ့နော်အဲတော့ဟိုဒီမှာ modern minority လို့ခေါ်ကြတယ်စံပြလူမျိုးစုလို့ခေါ်ကြတယ်ဒါပေမဲ့ကိုဟာကိုဆိုရင်တော့ဟုတ်လာပြီထင်ရတာပေါ့ဒါပေမဲ့ခုနပြောသလိုမျိုးပဲ modern minority ဆိုတာအားလုံးကိုစားမဖြစ်ပါဘူးဒီနိုင်ငံမြင်တဲ့လူတွေရဲ့အမြင်ကတော့စားကြိုးစားတယ်ပေါ့ပြီးလို့ရှိရင်အလုပ်ကြိုးစားတယ်ပေါ့နော်အဲ့ဒါကဒါကိုအားလုံးခြုံပြီးတော့ပြောရမယ်ဆိုရင်ဒီကိစ္စကဟိုတိတ်ပြီးတော့အပေါ်ရန်ဆန်တယ်လို့ပြောရမှာပေါ့နော်အဲ့တော့ဘယ်လိုပြောဟိုဘယ်လိုစူးစမ်းခဲ့ကြတာတွေ့လဲဆိုတော့ကိစ္စကနည်းနည်းလေးကြောက်ရတာခက်ခဲပါလေဆရာ
ဆိုတော့ဒီနေ့ဒီ Howard University ရဲ့ဒီဘွယ်နေ့သမိုင်းမှာဆိုလို့ရှိရင်တပ်ပရာဂျိုးပိုင်နဲ့မိန်ကွန်းပြောတဲ့အခါမှာဒါလူမျိုးကြီးစိုးရေးဝါဒဟာတဲ့ဒီမိုကရေစီအတွက်အကြီးမားဆုံးအနေဖြစ်တဲ့ဆိုပြီးတော့ဒါ American Democracy နဲ့ပတ်သက်ပြီးတော့သူကပြောသွားတာကိုတွေ့ရပါတယ်ဆိုတော့ဒီသူတေနာတွေ့ရှိချက်မှာလဲလူမျိုးခွဲခြားမှုတမျိုးမျိုးများရှိသလားလို့မေးတဲ့အခါမှာလူမဲတွေအပေါ်မှာရှိတယ်လို့ဖြေတဲ့သူက80%ခန့်လုံးရှိပြီး Latin American ရွှေ့ပြောင်းနေထိုင်သူတွေအပေါ်မှာရှိတယ်လို့ဖြေသူက86%ခန့်လုံးရှိပါတယ်။နောက်ပြီးအာရှနယ်ဘွားတွေအပေါ်မှာရှိတယ်လို့ဖြေသူက80%ခန့်လုံးရှိတာတွေ့ရပါတယ်။ဆိုတော့ဒီလူမျိုးရေး dynamic နဲ့ပတ်သက်ပြီးတော့လဲအမေရိကန်မှာဆီမရဲ့အတွေ့အကြုံလေးနဲ့ထင်မြင်ချက်လေးကိုပြောပြပေးပါဦးခင်ဗျာ။
လူမျိုးတွေကတစ်မျိုးနဲ့တစ်မျိုးကအမြဲတမ်းဆရာပြောသလိုမျိုးပေါ့ပုတ်တိုက်မှုပေါ့အဲ့ဟာတော့အမြဲတမ်းရှိနေမှာပဲအဲ့တော့ဤမျိုးစုံနဲ့ပုံစံမျိုးစုံနဲ့ရှိနေပေါ့နော်ဒီနိုင်ငံမှာလူမျိုးစုတွေများတဲ့အတွက်အဲ့ဒီပုတ်တိုက်မှုကလည်းလူဖြူနဲ့လူမဲကြားမှာလူမဲနဲ့အာရှသားကြားမှာလူမဲနဲ့လူမျိုးကြားမှာအမျိုးမျိုးပေါ့နော်အဲ့တော့အဲ့လိုမျိုးပုတ်တိုက်မှုတွေကအများကြီးရှိနေတယ်အဲ့တော့နောက်တစ်ခုစဉ်းစားမိတာပေါ့နော်နောက်တစ်ခုစဉ်းစားမိတာကတဲ့လူမျိုးတစ်မျိုးကငကိုကသူတို့ကလူမျိုးအကြီးမားဆုံးလူမျိုးစုပေါ့အဲ့ဒီကအစပိုင်းမှာတော့လူနည်းစုကိုပန့်ပိုးခြင်းတဲ့လူတွေရှိတယ်ပန့်လက်ပေါ့ဒါပေမဲ့တဖြည်းဖြည်းနဲ့အကြီးလူမျိုးစုကသူတို့ရဲ့ဘယ်လိုပြောရမလဲ authority ကိုချိန်ချောက်လာတဲ့အခြေအနေမျိုးသူတို့ရဲ့လုပ်ပိုင်း
ကိုချိန်ချောက်လာတဲ့ပါဝါတွေကိုချိန်ချောက်လာတဲ့အခါမျိုး
ချိန်ချောက်လာတဲ့အခြေအနေမျိုးရောက်လာလို့ရှင်ပို့ပြီးတော့ဒါလူမျိုးပုတ်တိုက်မှုပေါ့ပို့ပြီးတော့ကြီးထွားလာတယ်ပေါ့နော်အဲ့တော့အခုကအဲ့လိုမျိုးအခြေအနေမျိုးကိုရောက်လာခံနေနေပြီပေါ့အဲ့တော့ကျွန်မဟိုကတော့နှစ်တော်အတိတ်ကြောင့်မသိတော့ဘူးတစ်ချိန်မှာလူမျိုးတွေကလူနည်းစုဖြစ်နိုင်တဲ့အခြေအနေရောက်တော့မှာပေါ့နော်အဲ့ခါကျတော့ဒါဒီလူမျိုးပုတ်တိုက်မှုကပို့ပြီးတော့ထင်ရှားလာတယ်ပို့ပြီးကြီးထွားလာတယ်ပေါ့ဒါကဒီမာရင်တွေ့ကြုံရတာမဟုတ်ပါဘူးဒီနိုင်ငံတော်တော်များများမှာမာဒီမလေးဒီလိုမျိုးတွေ့ကြရပါတယ
်။နောက်ဆုံးမေးခွန်းပေါ့နော်ဆရာမဒီလူအဖွဲ့အစည်းတရားအတွင်းမှာဒီမိုကရေစီနဲ့လူခွင့်ရထွန်းကားဖို့အတွက်ဆိုရင်လူမျိုးခွဲခြားမှုနဲ့ပတ်သက်ပြီးတူးချင်းအဆင့်ဒါမှမဟုတ်ကိုယ်အတိုင်းဝိုင်းအတိုင်းဝင်းအဆင့်ကိုယ်ရက်ရွာအဆင့်မှာဘာတွေကိုလှုပ်ဆောင်ရင်ပို့ပြီးတင့်မြတ်တယ်လို့ဒီနိုင်ငံရဲ့အတွေ့အကြုံကဆရာမတွေ့ရပါတယ
်။ဟုတ်ကဲ့ဆရာဒါကတော့ဆရာပြောသလိုပေါ့နော်မူဝါဒအစဉ်ကိုပြောတာမဟုတ်ဘူးပေါ့တယောက်နဲ့တယောက်ယဉ်ကျေးမှုမတူတဲ့လူမျိုးစုချင်းချင်းပေါင်းပင်ဆက်ဆံကြတာတယောက်နဲ့တယောက်ပို့ပြီးတော့နားလည်မှုရစီတယ်လို့ယူဆပါတယ်နောက်တစ်ခုကတော့ခုနစတီရိုတိုက်တွေကိစ္စပေါ့နော်ဆွဲတွေပေါ့ဆွဲတွေကအခုထိဖြောက်လို့မရပါဘူးအဲ့တော့အဲ့ဆွဲတွေကိုကိုဟာကိုတတိထားပြီးကြီးနိုင်လို့ရှင်ရယ်ဒီလူမျိုးရေးကိစ္စတချို့နည်းနည်းလျှော့သွားတယ်ပေါ့နော်ဒါကတော့အလွယ်ပြောတာပေါ့ဟိုတော့အစွဲတွေကတော့အများကြီးပဲဆိုတော့အဲဒီဟာဒီနှစ်ချက်ပေါ့အဲ့ဒါကတော့ဒီကိုပုဂ္ဂိုလ်တဝူးတယောက်ချင်းအနေနဲ့လုပ်လို့ရတဲ့ကိစ္စရှိပါတယ
်ရရွာအတိုက်ဝန်းအနေနဲ့ဆိုရင်ဆရာမ
ရရွာအတိုက်ဝန်းအနေနဲ့ဆိုလို့ရှိရင်တော့ဒီလူမျိုးခုနကဒီတူတယောက်ချင်းကိစ္စကိုနည်းနည်းလေးချက်ကားလိုက်မယ်ဆိုလို့ရှိရင်ဒီဟို community ပေါ့သူ့ရဲ့ community မှာဘယ်သူပဲဖြစ်ဖြစ်ဝင်ပါနိုင်တဲ့အခြေအနေမျိုးပေါ့ဒါကိုရက်ရွာက family ပြင်မယ်ဆိုလို့ရှိရင်ဒါ သူမျိုးပါတာမရှိဘူးအာဒါဟိုလူပြူလူမဲမရှိဘူးပါဝင်ပါနိုင်မဲ့အခြေအနေမျိုးဖန်တီးနေမဲ့ဆိုလို့ရှိရင်ဒါတင်ပြောတဲ့အခြေအနေမျိုးပေါ့နော
်အများကြီးကျေးဇူးတင်ပါတယ်ဟုတ်တယ်ဟု
တ်ကဲ့ဆရာဟောကျေးဇူးတင်ပါတယ
်ဆိုအခုဆွေးနွေးတင်ပြသွားခဲ့သူကတော့အမေရိကန်နိုင်ငံမှာရှိတဲ့ Coffee College မှာဒီဘပိရဌာနမှာပေါပေါကဖြစ်တာဝန်ထမ်းဆောင်နေတဲ့ဒေါက်တာယူမွန်ကြီးဖြစ်ပါတယ်ကျွန်တော်တင်ပါတယ
်ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ကိုဥတမောင်သန်းကဆွေးနွေးတင်ဆက်ခဲ့တာဖြစ်ပါတယ်မကြာခင်မှာတော့အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာတီနဲ့အနာဂတ်ကဘာအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
VOA အစီအစဉ်တွေကိုရေဒီယိုရုံမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
်။ VOA American တန်ကနေ2023ခုနှစ်မေလ29ရက်စနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုလိုင်းဒိုမီတာ3251နဲ့လိုင်းလမီတာ190တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့အာရှနိုင်ငံရဲ့အစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ရုရှားဝန်ကြီးချုပ်ဟာတရုတ်ပြည်ကိုအလဲပတ်ရောက်ရှိသွားပါတယ်။ဒီချိန်ထဲမှာပဲတောင်တရုတ်ပင်လယ်ပြင်တဲကတရုတ်သင်းဘောတွေပြန်လည်ထွက်ခွာပေးဖို့ဗီယက်နမ်ကတောင်းဆိုလိုက်ပါတယ်။ဒါပြင်ပြင်သစ်သမ္မတမက်ခရွန်ရဲ့မွန်ဂိုလီးယားခီးစဉ်နဲ့တောင်ကိုရီးယားရဲ့ပထမဆုံးကိုပိုင်ဂျိုဒူးလွတ်တင်လိုက်တဲ့အကြောင်းတွေကိုဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာကုဇော်မှုကျော်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
။ရုရှားဝန်ကြီးချုပ်မီခိုင်မစ်ရှန်စတင်ဟာတရုတ်ပြည်ကိုသူ့ရဲ့ပထမဆုံးခီးစဉ်အဖြစ်အင်ကာနေကရောက်ရှိသွားခဲ့ပြီးလေလ24ရက်နေ့ဗုဒ္ဓဟူးနေ့မှာတရုတ်ဝန်ကြီးချုပ်လီချန်းနဲ့သမ္မတရှီကျင်းပင်တို့နဲ့တွေ့ဆုံခဲ့ပါတယ်။သမ္မတရှီကျင်းပင်ကတော့ရုရှားနဲ့နှစ်နိုင်ငံဗက်ပေါင်းစုံပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်သွားမယ်လို့ပြောဆိုပါတယ်
။送你会面，请转达我对我的老朋友。
လက်ရှိနှစ်နိုင်ငံဆက်ဆံရေးဟာဗက်ပေါင်းစုံတိုးတက်လာရေးအတွက်စနစ်တကျပူးပေါင်းဆောင်ရွက်နေတဲ့အဆင့်မြင့်ဆက်ဆံရေးဖြစ်ပါတယ်။ပုံမကျေပြန့်တဲ့တိုးတက်မှုတွေအင်းနဲ့အားနဲ့ဖြစ်ပေါ်လာစေဖို့ဆက်လက်ပြီးနှစ်နိုင်ငံပူးပေါင်းဆောင်ရွက်သွားဖို့ကိုလည်းမျှော်လင့်ပါတယ်
။ဒါအပြင်ကုလသမဂ္ဂရှန်ဟိုင်းပူပေါင်းဆောင်ရွက်ရေးအဖွဲ့ BRICS စက်မှုစီးပွားအင်အားကြီး G20 ယူရေးရှားသမဂ္ဂ EEU တို့လိုနိုင်ငံတကာကိစ္စရပ်တွေမှာရုရှားနဲ့ပူပေါင်းဆောင်ရွက်သွားဖို့အဆင်သင့်ရှိတယ်လို့တရုတ်သမ္မတရှီကျင်းပင်ကဆက်လက်ပြောကြားခဲ့ပါတယ်။ရုရှားဝန်ကြီးချုပ်ကလည်
းမင်းစခရင်ဒရာရှင်ဒဘရဆာဆက်စတွမ်ယေ
တရုတ်နဲ့ဗက်ပေါင်းစုံပူပေါင်းဆောင်ရွက်သွားဖို့ပုံမှန်ဝန်ကြီးချုပ်အဆင့်တွဲဆုံဆွေးနွေးသွားဖို့နဲ့နိုင်ငံတကာဥပဒေတွေကိုအခြေခံပြီးအင်အားစုပေါင်းစုံကိုအခြေခံတဲ့မာတီပိုလာကမ္ဘာအဖြစ်ရပ်တည်နိုင်ရေးနှစ်နိုင်ငံပူးပေါင်းဆောင်ရွက်သွားမယ်လို့ပြောဆိုခဲ့ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တာဟာကမ္ဘာတည်ဆဲစံချိန်ဆန်ညွှန်းနေနဲ့နိုင်ငံတကာဥပဒေတွေကိုချိုးဖောက်တာဖြစ်တယ်လို့အမေရိကန်ဥဆောင်တဲ့ဒီမိုကရေစီလိုလားတဲ့နိုင်ငံအတော်များများကပြောဆိုထားပြီးရုရှားအပေါ်ဒဏ်ခတ်အရေးယူထားတယ်လို့ယူကရိန်းဘက်ကထောက်ခံကူညီပါတယ်။ဒါပေမဲ့မလာတဲ့တုန်းကတရုတ်သမ္မတရှီကျင်းပင်ရုရှားကိုတွားရောက်ခဲ့ပြီးတရုတ်ဟာရုရှားနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုပေါ်ပေါ်ထင်ထင်တိုးမြှင့်လှုံ့ဆော်လာခဲ့ပါတယ်။အခုလိုအချိန်မှာပဲဗီယက်နမ်ကသူ့ရဲ့ရေပိုင်နဲ့အထူးစီးပွားဇုံအတွင်းမေလ9ရက်နေ့ကတည်းကတရုတ်စူးစမ်းလေ့လာရေးရင်းအမှတ်30ဇင်ယန်ဟောင်နဲ့အရန်လုံခြုံရေးတင်ပေါ်5စီးပါတရုတ်တင်မော့အုပ်စုတစ်ခုဝင်ရောက်နေတဲ့အတွက်ပြန်လည်ကြွက်ခွာသွားဖို့မေလ25ရက်နေ့ကြာတာပတိနေ့မှာတရုတ်အစိုးရကိုတောင်းဆိုလိုက်ပါတယ်။တရုတ်ကတော့ဒီရေပိုင်နဲ့ဟာသူပိုင်ဖြစ်ပြီးတင်မော့တွေရဲ့သွားလာမှုဟာတရားဝင်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နိုင်ကတောက်ကြံတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
။中国对南沙群岛及其附近海域拥有
南沙中口 Spratly 军属的八湾ဆက်ဆက်နေတဲ့ရေပိုင်နဲ့ဟာတရုတ်ရဲ့အချုပ်ချာပိုင်နယ်မြေတွေဖြစ်ပါတယ်။တရုတ်ရဲ့ဥပဒေတွေအရဒီသင်းမော်တွေပုံမှန်လုပ်ငန်းလုပ်ဆောင်တာဟာတရားဝင်တယ်လို့ဥပဒေနဲ့အညီလဲဖြစ်ပါတယ
်။နှစ်စဉ်ကုန်ပစ္စည်းဒေါ်လာတန်ပေါင်း3တန်းဘိုးလောက်ဖြတ်တန်းနေတဲ့တောင်တရုတ်ပင်လယ်တစ်ခုလုံးရဲ့90ရာခိုင်နှုန်းလောက်ကိုတရုတ်ကတူပိုင်လို့ကျွေးကြော်နေတဲ့အတွက်ဒေသတွင်းဗီယက်နမ်၊ထိုင်ဝမ်၊ဖိလစ်ပိုင်၊အင်ဒိုနီးရှား၊ဘရူနိုင်းစတဲ့နိုင်ငံတွေနဲ့ပိုင်နဲ့အငင်းပွားမှုဖြစ်နေသလို နိုင်ငံတကာရေပိုင်တဲ့အတွက်အမေရိကန်အပါအဝင်အနောက်တိုင်းနိုင်ငံတွေနဲ့ပါအငင်းပွားနေပါတယ်။ချိန်ထဲမှာပဲပြင်သစ်သမ္မတမက်ခရွန်ဟာမွန်ဂိုလီးယားနိုင်ငံကိုမေလ22ရက်နေ့ကရောက်ရှိသွားပါတယ်။ဒီခရီးစဉ်ဟာပြင်သစ်သမ္မတတူအနေနဲ့မွန်ဂိုလီးယားကိုပထမဆုံးအကြိမ်သွားရောက်တာဖြစ်ပါတယ်။သမ္မတမက်ခရွန်ဟာဂျပန်နိုင်ငံဟီရိုရှိမာ G7 ထိပ်သီးအစည်းအဝေးအပြီးမှာမွန်ဂိုလီးယားနိုင်ငံကိုသွားရောက်ခဲ့တာဖြစ်ပါတယ်။ဂုံတွင်းပိတ်နိုင်ငံဖြစ်တဲ့မွန်ဂိုလီးယားနိုင်ငံဟာတရုတ်ရုရှားတို့နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့နိုင်ငံဖြစ်ပြီးကြောင်မီးသွေးနဲ့ဓာတ်သတ္ထုတွေအဓိကထိုးလုပ်တဲ့နိုင်ငံဖြစ်ပါတယ်။မွန်ဂိုလီးယားဟာတရုတ်နဲ့ရုရှားအပြင်အခြားနိုင်ငံတကာမဟာမိတ်တွေချက်တွင်လိုနေပြီးဥရောပရဲ့ဆွမ်းအင်ဆိုင်ရာအချုပ်အခြာရှိရေးမဟာဗျူဟာအရမွန်ဂိုလီးယားလည်းပါဝင်လာနိုင်ပါတယ်လို့ပြင်သစ်သမ္မတပြောခွင့်ရသူကပြောဆိုခဲ့ပါတယ်။ဒါ့အပြင်အာရှတိုက်ပါတရုတ်အင်အားကြီးထွားလာနေတဲ့အတွက်မွန်ဂိုလီးယားအပေါ်အမေရိကန်ပြည်ထောင်စုကလည်းစိတ်ဝင်တစားရှိလာနေပါတယ်။လောလောဆယ်အချိန်မှာတော့မွန်ဂိုလီးယားကထုတ်တဲ့ကြောင်မီးသွေးအားလုံးရဲ့86ရာခိုင်နှုန်းကိုတရုတ်ပြည်ကိုတင်ပို့နေတာဖြစ်ပါတယ်။အခုလိုအချိန်မှာပဲနောက်ကိုရီးယားရဲ့ချိန်ချောက်မှုတွေတိုးလာနေချိန်မှာပဲတောင်ကိုရီးယားကတော့သူ့ရဲ့ပထမဆုံးကိုပိုင်ဂျိုရုကိုမေလ25ရက်နေ့ကြာတာပတင်းနေ့မှာလွှတ်တင်လိုက်ပါတယ်။တောင်ကိုရီးယားလုံးလူရီဒုံးပြန်နဲ့ပြစ်လွတ်သက်ဆောင်ခဲ့တာဖြစ်ပြီးတောင်ကိုရီးယားရဲ့အာကာသနည်းပညာမှာအဓိကတိုးတက်မှုတစ်ခုဖြစ်တယ်လို့တာဝန်ရှိသူတွေကပြောဆိုထားပါတယ်။လာမယ့်2028ခုနှစ်မတိုင်မီကာလအတွင်းနောက်ထပ်3ချိန်စမ်းသပ်လွှတ်တင်အောင်မှာဖြစ်ပါတယ်။ကြာသပတင်းဒီမှာပဲအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့အကြီးမားဆုံးကူးတွဲစီရေးလေ့ကျင့်မှုကိုလည်းစတင်ပြုလုပ်ခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ်။
အရှာနိုင်ငံရေးစီစဉ်ကိုကိုဇော်မိုးကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့လေယာစီးပွားသတင်းများစီစဉ်ကိုထုတ်လွှင့်ပေးပါပါ။စစ်တကအာဏာသိမ်းပြီးနောက်မှာမြန်မာပြည်ပကိုတရားမဝင်လမ်းကြောင်းတွေကနေရောဘာမောင်ခိုတင်ပို့မှုတွေမြင့်တက်နေတာကြောင့်တရားဝင်တင်ပို့မှုပမာဏရော့ကျနေပါတယ်။ဒီလိုသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်တည်နံနေဈေးအတက်ကျပါတွေဖြစ်သွားခဲ့ပါသလဲ။လေယာစီးပွားသတင်းတွေကိုစူးစီးပြီးတော့ Farmers Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုကျော်ကျော်နဲ့အတူကျမမေစပယ်ကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်တဲ့သတင်းတွေထဲမှာတရုတ်နိုင်ငံဗချန်ဝတ်တိန်နဲ့ရွှေလီမြို့တွေမှာပဲတီစိန်တင်တမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံသားတွေဖမ်းခံရတယ်ဆိုတဲ့သတင်းနဲ့စတင်ပါတယ်။ဂူရောင်ဒီမှာတူလောင်ထားတဲ့မြန်မာနိုင်ငံသားပိုင်ပဲတီစိန်တန်ချိန်တသိန်းအပါအဝင်မြန်မာနိုင်ငံသားပေးအောင်ကိုယ်စားလှယ်3ဦးကိုတရုတ်အာဏာပိုင်တွေကဖမ်းဆီးထားတာတလနီးပါးကြာမြင့်ပြီးလို့မူဆယ်နယ်ဆက်ကုန်တယ်တွေကပြောပါတယ်။မြန်မာကုန်တယ်တွေဟာပဲတီစိန်တွေကိုတရုတ်ဘက်ကတင်ပို့ခွင့်အတွက်အကောက်ခွန်ပေးဆောင်ရမှာမယူသားတဲ့နီးလန်းတွေနဲ့လှုပ်ဆောင်ခဲ့တဲ့ဆိုတဲ့ဆွဆွချက်နဲ့ AP25 ရဲ့နေကဖမ်းဆီးထိန်းသိမ်းလိုက်တာပါမြန်မာကုန်တယ်တွေဟာပဲတီစိန်တွေကိုဝမ်တိန်မျိုးက9000လေးလုံးနဲ့ရွှေလီမျိုးက9000နှလုံးမှာတူလောင်ထားတာဖြစ်ပါတယ်မြန်မာကုန်တယ်တွေအနေနဲ့ပဲတီစိန်တင်မှုရောင်းချခွင့်နဲ့ပတ်သက်လို့အကောက်ခွန်ပေးသွင်းမှုအပါအဝင်တရားဝင်စာရွက်စာတမ်းတွေပြုလုပ်သွားပေမဲ့တရုတ်နိုင်ငံဘက်ကမတရားဆွဆွဲပြီးထိန်းသိမ်းလိုက်တာဖြစ်တယ်လို့လုံကြုံရေးရအမင်ဖော်လို့တဲ့မူဆယ်105မိုင်ဒေသခံကုန်းတဲ့တူကပြောပါတယ်အခုနဲ့မှာအိန္ဒိယကပဲဝယ်မှုမြင့်တက်နေတာအပါအဝင်မြန်မာနိုင်ငံမှာပဲလက်ကျန်နေပါတဲ့အတွက်မပဲပဲဒီစိမ့်နဲ့ပဲစိမ့်ကိုစည်းလုံးတွေစံချိန်တင်မြင့်တက်နေချိန်မှာထိမ့်သိမ့်ခံထားရတာဖြစ်ပါတယ်ထိမ့်သိမ့်ခံထားရတဲ့ကုန်းတဲ့တွေနဲ့ပဲဒီစိမ့်တွေထုတ်ယူရောင်းချခွင့်ပေးဖို့တရုတ်အာဏာပိုင်တွေနဲ့မြန်မာဘက်ကကုန်းတဲ့တွေညှိနှိုင်းဆွေးနွေးနေပေမဲ့လက်တလုံးမှာပြည်လည်မှုမရရှိဘူးလို့ကုန်းတဲ့တွေကဆိုပါတယ်လက်ရှိပြည်တွင်းစည်းကမ္ဘာပဲဒီစိန်56.25ပိတ်တာတိတ်ကို39,800ကျပ်ကနေ23,000ကျပ်ထိပေါက်ဈေးရှိနေပြီးတရုတ်ဘက်မှာတော့ပဲဒီစိန်တကီလိုကို4.15ယွမ်ပေါက်ဈေးရှိနေပါတယ်
အခုနေမှာမြမနန်းနဲ့ကိုတယောက်နိုင်ငံဈေးကွက်ကိုသာတင်ပို့နေရပြီးအယောင်းဝယ်ရက်တက်နေတယ်လို့နန်းကုံတွေကပြောပါတယ်မြမနိုင်ငံမှာစစ်တပ်ကအာဏာမသိမ်းခင်ကမြမနန်းနဲ့ကိုတယောက်နိုင်ငံအပြင်ဂျပန်စကပူနဲ့ထိုင်ဝမ်နိုင်ငံဈေးကွက်တွေကိုပုံမှန်တင်ပို့နိုင်ခဲ့ပေမဲ့လက်ရှိမှာတော့ပြင်ပကုန်စည်တင်ပို့ခွင့်စီကင်းတင်ချက်မှုတွေကြောင့်တင်ပို့မှုရပ်တန့်သွားတာဖြစ်ပါတယ်မြန်မာနန်းနဲ့ပြင်ပတင်ပို့ရောကြနေပြီမယ်အခုလပိုင်းတွင်မှာကျင်းတွင်းကုန်တွေကကျူတင်တူလောင်နိုင်ဖို့ဝေယူနေတာကြောင့်ဈေးနှုန်းကတော့မြင့်တက်နေတယ်လို့အောင်လန်မြို့ကုန်စည်တိုင်းဥက္ကဋ္ဌနန်းကုန်တွေဦးအောင်မိုးကပြောပါတယ်ပြီးခဲ့တဲ့ဧပြီလတွင်ကဓာတုတက်ကျင်းပါတဲ့အစစ်မအောင်တဲ့နန်း45ပိတ်တာဝင်တဲ့အိတ်ကို25,000ကျပ်ပေါင်စီရှိရကနေလက်ရှိမှာတော့29,000ကနေ3,000ကျပ်အထိဈေးမြင့်တက်နေပါတယ်။ဓာတုတက်ကျင်းကင်းစင်ပြီးအစစ်အောင်တဲ့အမျိုးအစားကတော့45ပိတ်တာဝင်တဲ့အိတ်ကို32,000ကနေ33,000အထိပေါင်စီရှိနေပါတယ်။စစ်တပ်အမမသိခင်တီနေစဉ်တရုတ်နိုင်ငံဘက်ကိုမြမနန်းမျိုးစုံတန်ချိန်3သိန်းခန့်ထိတင်ပို့ခဲ့ပြီးအခုနှစ်မှာတော့မူခါမုံတိုင်းတန်ပါဝင်ရာသီဥတုဖောက်ပြန်မှုတွေကြောင့်နန်းရီတွေပိုင်ထိခိုက်ကြဆင်မှုတွေဖြစ်ပေါ်နေတယ်လို့တောင်တူတွေကပြောဆိုထားကြပါတယ
်စစ်တပ်ကအာဏာသိမ်းပြီးနောက်မှာပြည်ပကိုတရားမဝင်လမ်းကြောင်းကနေရောဘာမှောက်ခူတင်ပို့မှုတွေမြစ်တက်နေရကြောင်းတရားဝင်တင်မှုရောကြလာတယ်လို့မြန်မာနိုင်ငံရောဘာစိုက်ပျိုးထုတ်လုပ်တင်မှုရောင်းချသူများအတင်းကပြောပါတယ်မြန်မာရောဘာကိုတရုတ်နိုင်ငံကိုအများဆုံးတင်မှုနေတာဖြစ်ပြီးမလေးရှားအင်ဒိုနီးရှားစင်ကာပူနိုင်ငံနဲ့ကိုရီးယားနိုင်ငံတို့ကိုလည်းတင်မှုရောင်းချနေတာဖြစ်ပါတယ်လက်ရှိမှာထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံဈေးကွက်တွေကိုတရားမဝင်မှောက်ခူရောဘာတင်မှုမှုတွေမြင့်တက်လာတာပါ
ဘလို့ပြောရမလဲတင်ပို့နေတဲ့အတိုင်းပဲတင်ပို့နေကြတာများတာပေါ့နော်ဒါပေမဲ့ရောဟိုတင်ပို့မှုတွေကတော့ဒီတရားမဝင်တင်ပို့မှုမြင့်တက်လာတဲ့ဆိုကြောင့်မလို့တရားဝင်တင်ပို့မှုတွေရောကြသွားတော့ပုံမှန်ထက်ဆိုရင်တော့ခါတိုင်းကျွန်တော်တို့တန်ချိန်3သိန်းကျော်ပို့နိုင်နေပြီပေါ့နော်အခုတော့2သိန်းကျော်လောက်ပဲတင်ပို့လာနိုင်တာပေါ့
အာလန်သိမိနောက်ပိုင်းမှာပြည်ပပုံကဝင်ငွေကနေရရှိလာတဲ့ဟုတ်တယ်မှုဒေါ်လာငွေကြေးရဲ့65ရာခိုင်နှုန်းကိုဗဟုဘဏ်ကသတ်မှတ်စည်းနှုန်းနဲ့လဲလှယ်ရတဲ့စနစ်ကြောင့်တရားမဝင်တင်ပို့မှုတွေမြင့်တက်လာတာလို့ကုန်တယ်တွေကပြောပါတယ
်။ခဲခဲတွေကတော့အများကြီးပေါ့ဗျာပြောရင်ဆုံးတော့ဆုံးမှာပေါ့နော်။လက်ရှိရတာလက်ရှိ65 35နဲ့တင်ပို့နေရတာဒါတော့ A4 တာတွေအတွက်ကိုဒါဟိုပါပေါ့ဟိုအရင်တာတာလောက်နဲ့ပေါ့ပို့နေရတဲ့အခြေအနေမျိုးရှိတာပေါ့။ပြီးတော့တရားမဝင်တင်ပို့မှုတွေနဲ့ရှင်ပြီးတော့လိုက်ရောမလုံးနိုင်ဘူးပေါ့နော
်လက်ရှိနိုင်ငံတကာဈေးကွက်မှာရောဘာတထံကို1650ရာလင်း1900ဒေါ်လာအထိပေါက်ဈေးရှိနေပါတယ
်အခုစပီမေလ18ရက်နေ့ကနေ23ရက်နေ့ထိဈေးကွက်အတွင်းအသက်ကျနေနေဖြစ်သွားတယ်လေယာထက်ကုန်တီးနေဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်ရန်ကုန်ဈေးကွက်အတွင်းကိုမေလနောက်ဆုံးပတ်မှာကျပ်တုံကဝင်နေနေပြီးဈေးနှုန်းအနှဲငယ်မြင့်တက်နေပါတယ်။ကျပ်တုံတပိတ်တာကို1900ကျပ်ကနေ2150ကျပ်ကြားအယောင်းဝယ်ဖြစ်နေပြီးဈေးကွက်ထဲကိုမုံရွာဆိတ်ဖြူပခုတ်ကူမင်းဘူးနဲ့ရွှေဘူးနယ်ဘက်ကကျပ်တုံတွေအဝင်ရှိနေပါတယ်။လက်ရှိကျပ်တုံဈေးကွက်ထဲမှာပျက်စီးကောင်းရှောင်းနေပြီးအရေးသွေးကောင်းကျပ်တုံတွေဝင်ရောက်လာရင်ဈေးတွေထက်သန့်နိုင်တယ်လို့ကျပ်တုံရောင်းဝယ်ရေးလုပ်ကိုင်သူတွေကတုံ့တက်ထားကြပါတယ်လက်တလုံးမှာမြမကျပ်တုံပြင်ပဈေးကွက်နေနဲ့တရုတ်နဲ့ဗီယက်နမ်နိုင်ငံတို့ကိုတင်ပို့နေရပြီးကျင်းသွေးဆိုင်ဧကနဲ့အထွက်နှုန်းရောကြနေတာကြောင့်ရေရှည်မှာဈေးပိုကောင်းလာနိုင်တယ်လို့လည်းကုန်တယ်အချို့ကတုံ့တက်ထားကြပါတယ
်အခုနှစ်မှာပြည်တွင်းအထွက်နှုန်းရောကြခဲ့တဲ့မပဲကအိန္ဒိယဝယ်လိုရတဲ့အတူမမျှော်မှန်းထားတဲ့ဈေးတန်းထိမြင့်တက်နေရကနေမေလ22ရက်နေ့မှာဈေးအနည်းငယ်ပြန်ကျလာပါတယ်ရန်ကုန်ဘေးရောင်ကုန်စည်တိုင်းဈေးကွက်မှာမေလ22ရက်နေ့ကမပဲ FHRC တထံကို22,500ကျပ်တိပေါင်းစည်းရှိခဲ့ပြီးမေလ23ရက်မှာတော့တထံကို22,600ကျပ်ကိုပြန်လည်ကျဆင်းသွားပါတယ်တရက်အတွင်းမပဲ FHRC တထံကို15,000ကျပ်တိဈေးကျဆင်းသွားတာဖြစ်ပါတယ်
ပီကရရဲ့တွင်မှာတောက်ရှောင်မြင့်တက်နေတဲ့ပဲစင်ကုန်ဈေးနှုန်းကလည်းမက်ပဲနီတို့အနှဲငယ်ပြန်ချဆင်းလာပါဗျ။ ရန်ကုန်ပြည်နယ်ကုန်စည်တိုက်စည်းကွက်မှာပယ်ဆင်းငုံရက်အာစီတန်းကိုမေ22ရက်နေ့က 26,8500 ကျပ်ထိစံချိန်တင်အမြင့်ဈေးတန်းမှာရောက်ရှိနေပြီးမေ23ရက်နေ့မှာတော့တန်းကို 22,6500 ကျပ်ကိုပြန်ကျဆင်းသွားပါတယ်။ပယ်ဆင်းငုံရက်အာစီကတရက်အတွင်း 25,000 ကျပ်ကျဆင်းသွားတာပါ။ဒါပေမဲ့အဓိကဝယ်လက်ဖြစ်တဲ့အိန္ဒိယနိုင်ငံရဲ့ပဲလိုအပ်ချက်များနေပြီးပြင်သွင်းမှလည်းလက်ကျန်ပဲစင်ငုံနေနေတာကြောင့်ဈေးဆက်တက်နိုင်သေးတယ်လို့ကုန်တဲ့အတိုင်းဝိုင်းကခန့်မှန်းထားကြပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနန်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
။လေယာစီးပွားသတင်းများအစီအစဉ်ကို Farmers Time Media ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့နောက်ဆုံးကြန့်ရှိတဲ့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ကမ္ဘာကြီးရဲ့အဆုတ်ဖြစ်တင်စားခေါ်ဝေါ်ကြတဲ့အမေဇုန်တတော်ကြီးထဲမှာကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေထုတ်လွှတ်ဖို့သိပ္ပံပညာရှင်တွေပြင်ဆင်နေကြပါတယ်။ကာဗွန်ဓာတ်ငွေတွေကိုတတော်ကြီးကဘလောက်စုပ်ယူပေးမလဲဆိုတာစမ်းသပ်တာဖြစ်ပါတယ်။ဗြိတိန်နဲ့ဘရာဇီးလ်နိုင်ငံပူးပေါင်းဆောင်ရွက်နေတဲ့သဘောပတ်ဝန်းကျင်ဆိုင်ရာသိပ္ပံစူးစမ်းမှုအကြောင်းဥရုယာတီနဲ့နာဂတ်ကမ္ဘာအစည်းအဝေးမှာလည်းလောင်ကတင်ပြပေးထားပါတယ်ခင်ဗျာ။
ဘရာဇီးလ်နိုင်ငံကအမေဆုံအမြဲစင်တတော်ကြီးထဲမှာမျော်စင်ကြီး6ခုကိုအဝိုင်းပတ်ချထားဖို့တိဆောက်နေပါတယ်။အမေဆုံတော်ကြီးထဲကိုကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကိုဒီစင်ကြီးတွေကနေတမင်ထုတ်လုပ်နိုင်အောင်ဆောင်ရွက်နေကြတာဖြစ်ပါတယ်။ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေကိုအမေဆုံတတော်ကြီးကဘလောက်အတိုင်းအတာထိစုပ်ယူပေးမလဲဆိုတာ Amazon Face Project ကသိပ္ပံပညာရှင်တွေစမ်းသပ်မှာပါ။ကမ္ဘာကြီးတနေ့တခြားပို့ပြီးတော့ပုံနှွေးလာတာဟာလူလူတွေကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေတွေထူထပ်သိသိလာလို့ဖြစ်တယ်လို့ပညာရှင်တွေကအစဉ်တစိုက်ပြောဆိုထားတာဖြစ်ပါတယ်။ကမ္ဘာအကြီးဆုံးအမြဲစင်တတော်ကြီးကဥဒုယာတိပြောင်းလဲမှုအပေါ်ဘလို့တုံ့ပြန်နေတယ်လဲဆိုတာနားလည်လာအောင်ရည်ရွယ်ပြီးတော့အခုလိုဆန္ဒသာဖြစ်ပါတယ်။ကမ္ဘာပူနွေးမှုမှာတတော်ကြီးတွေရဲ့အခန်းကဏ္ဍကဘယ်နေရာမှာရှိနေတယ်လဲဆိုတာအဖြေရှာမြတဲ့ပုံစံတစ်ခုအဖြေရှင်းနေသေးတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ
်။ Eu costumo dizer que o Amazon Face é uma janela pro futuro.
Amazon Face စီမံကိန်းကိုအနာဂတ်ရဲ့ဗရင်းပေါက်တစ်ခုအဖြစ်ကျွန်တော်ပြောလို့ရှိပါတယ်။အဲ့ဒီဗရင်းပေါက်ကိုဖွင့်ကြည့်လိုက်တဲ့အခါနောက်အနှစ်30မှာဘာဖြစ်လာမလဲဆိုတာတွေ့မြင်နိုင်ပါတယ်။ကျွန်တော်တို့မှာအခြေအနေရှိပါတယ်။ထိခိုက်ပျက်စီးတဲ့လမ်းကြောင်းဘက်သွားနေတယ်ဆိုရင်လည်းအဲ့ဒီအခြေအနေတွေနဲ့သဟဇာတကြောက်အောင်လုပ်ဖို့အချိန်ရှိပါသေးတယ်။ဒါကြောင့် Amazon တော်ကြီးတဲ့မှာဘာတွေဖြစ်လာမလဲဆိုတာကြိုတင်သိထားရမှာပါ။ဘယ်လမ်းကြောင်းကိုသွားနေတယ်လဲဆိုတာသိရင်ရင်ဆိုင်ဖို့ပြင်ဆင်ထားရမှာဖြစ်ပါတယ
်။တဘာဝပတ်ဝန်းကျင်နဲ့ဇီဝကိရစနစ်တွေမပြောင်းပြက်အောင်ထိန်းသိမ်းရမယ့်ကိစ္စဟာနိုင်ငံတော်လုံးကျုံရင်းနဲ့ဆိုင်တဲ့ကိစ္စလည်းဖြစ်တယ်လို့ကာလော့စ်ကပြောပါတယ်။အခုလိုကာဗွန်တက်တွေလွှတ်ထုတ်ပြီးတော့စမ်းသပ်ခြင်းအပြင်ဒီကအခြေအနေတွေနောက်ပြန်လှည့်လို့မရလောက်အောင်ထိခိုက်ပျက်စီးသွားမလားဆိုတာကိုသိနိုင်ပါလိမ့်မယ်။တစ်ပင်နဲ့တဘာဝပေါင်းစုံကဲအောင်ရလည်းဖြစ်တဲ့ကမ္ဘာဇီဝကိရစနစ်အများဆုံးရှိရာအမေဇုန်တောကြီးထဲမှာအခုလိုစံသတာကဇီဝကိရစနစ်ကြီးအတွက်တော့တိတ်တော့အနိုင်မကင်ပါဘူး။ဘရာဇီးနိုင်ငံရဲ့အမေဇောနားပြည်နယ်မြို့တော်မန်နူဝက်စ်မြောက်ဖက်44မိုင်အကွာလောက်မှာတီစီမန်ကိန်းကိုဆောင်ရွက်နေတာပါ။အစိုးရအဖွဲ့အစည်းတစ်ခုဖြစ်တဲ့အမေဇုန်သုတေသနဌာနအမေဇုန် Research ကတီစီမန်ကိန်းကိုဦးဆောင်လုပ်ကိုင်နေပါတယ်။တီစီမန်ကိန်းကိုဗြိတိန်အစိုးရကဒေါ်လာ6တန်းထည့်ဝင်ကူညီဖို့ကတိပြုထားပါတယ်။ဘရစ်တိန်နိုင်ငံခြားရေးဝန်ကြီး James Cleverly ကလည်းမေလ23ရက်နေ့မှာတီစီမန်ကိန်းရှိရာကိုရိုင်းလာရောက်လည်လာခဲ့တာပ
ါ This cooperation and collaboration between our two nations will have an incredibly important role to play
ဘရစ်တိန်နဲ့ဘရာဇီးလ်နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုကတက်ရှိတရားဝင်ကိုကာကွယ်နိုင်မှုအလွန်အရေးပါပါလိမ့်မယ်တက်ရှိတွေတဘာဝပတ်ဝန်းကျင်နဲ့ကမ္ဘာမြေကိုကာကွယ်နိုင်မှုအရေးပါလာမှာဖြစ်ပါတယ်နောင်လာမယ့်ကျွန်တော်တို့ရဲ့အနာဂတ်မျိုးဆက်တွေသားသမီးမြင့်မြင့်တွေအသက်ရှင်နေထိုင်နိုင်တဲ့ကမ္ဘာတစ်ခုအဖြစ်ဆက်လက်တည်ရှိနေအောင်ကာကွယ်ဆောင်ရွက်ရလဲရောက်ပါတယ်
။လာမယ့်နှစ်2024နှစ်လယ်လောက်မှာတော့စီမံကိန်းကိုအပြည့်အဝလက်ပတ်နိုင်မှာပါ။မေလာထဲမှာကနဦးစတင်ဆောင်လုပ်နေတဲ့မျိုးစင်တစ်ခုကိုတော့အောက်ဂုလလောက်မှာစတင်အသုံးပြုနိုင်မယ်လို့မျှော်မှန်းထားပါတယ်။မျိုးစင်တစ်ခုမှာအလူမီနီယံတိုင်16ခုနဲ့12ထပ်မြင့်အဆောက်အုံလောက်တည်ဆောက်ထားပါ။ဒီမျိုးစင်တွေကနေပက်ဖြန်းထုတ်လုပ်မဲ့ကာဗွန်ဒိုင်အောက်ဆိုက်တန်ငွေတွေပြက်လက်မသွားအောင်လို့ကုမ္ပဏီ3ခုကတင်သွင်းမှာဖြစ်ပါတယ်။ဖလောင်အိမ်တန်းငွေတွေဟာဓာတ်ဆီဒီဇယ်ဆီနဲ့ကြောင်မီသွဲတွေအပြင်ရှင်ပေါင်းဆောင်နဲ့ဆက်ရောင်အလုပ်ရုံတွေကနေရောစိုက်ပျိုရေးနဲ့မွေးမြူရေးလိုလုပ်ငန်းပေါင်းစုံကနေနေစဉ်ထွက်ရှိနေတာပါ ကျောက်ကျွန်းလောင်စာထုတ်ယူအသုံးပြုမှုတွေရပ်ပြီးတော့နေစွမ်းအင်နဲ့လေစွမ်းအင်တို့လိုပြန်ပြည့်မြဲစွမ်းအင်တွေထုတ်ယူဖို့သိပ္ပံပညာရှင်တွေတိုက်တွန်းနေတဲ့အချိန်ထဲမှာပဲတခြားတစ်ဖက်မှာလည်းအဆိုးဆုံးအတွက်အခုလိုကြိုတင်ပြင်ဆင်တဲ့အနေနဲ့ဆန်းသပ်နေတာပါအမေရိကန်နိုင်ငံရဲ့ဥတုရာသီဆိုင်ရာကိုယ်စားလှယ်ဂျွန်ကယ်ရီကလည်းကာဗွန်ဓာတ်ငွေလျှော့ချရေးနိုင်ငံတကာပူးပေါင်းဆောင်ရွက်မှုတွေအားနည်းလွတ်နယ်လို့မေလ24ရက်နေ့ကပဲပြောဆိုခဲ့ပါတယ
် There's been plenty of chatterBut we are not yet organizing ourselves and concentrating the deployment of renewable energy, the shift out of
ဒီကိစ္စကိုပြောဆိုနေကြတာတော့အတော်များပါတယ်။ဒါပေမဲ့လည်းတောင်မီးသွေးသုံးနာရပ်ဖို့ရုပ်ကျွင်းလောင်စာသုံးနာရှော့ချပြီးပြန်ပြင်းမဲစွမ်းအင်ထုတ်ယူမှုကိုအာယုံဆိုင်ပြီးပူပေါင်းဆောင်ရွက်တာမျိုးတော့မလုပ်ကြသေးပါဘူး။ကျွန်တော်တို့လှုပ်တဲ့နှုံနဲ့လှုပ်ကင်တာမျိုးမရှိကြသေးပါဘူး။
ထလုံးအိမ်တန်းငွေတွေကိုအများအပြားဆုပ်ယူပေးနေတဲ့အမေဇုန်အမေဇင်တက်တော60ရာခိုင်နှုန်းဝန်းကျင်လောက်ကဘရာဇီးနိုင်ငံထဲမှာရှိပါတယ်။ဘရာဇီးသမ္မတဟောင်းဂျီယာဘိုလ်ဆိုနာရိုလက်ထက်မှာတဘာဝပတ်ဝန်းကျင်ကိစ္စအာရုံစိုက်မှုအားနည်းခဲ့တဲ့အတွက်အမေဇုန်တက်တော်ကြီးအတော့ကိုပြုံးတီးလာခဲ့ပေမဲ့လက်ရှိသမ္မတလူလာဒါဆီလ်ဗာကတော့တဘာဝပတ်ဝန်းကျင်ကိစ္စနီလန်ပေါင်းစုံနဲ့အခုလိုအာသွန်ခွန်ဆိုင်ဆောင်ရနေတာလည်းဖြစ်ပါတယ်။ကျမနောင်လာပါ
ဥရုယာဒီနဲ့အနာဂတ်ကဘာစီစဉ်ကိုနန်းလောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည10နာရီထိဆက်ပြီးတော့အတန်းလွှင့်ပေးနေပါတယ်သောရရှင်နေနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်ကျွန်တော်တို့ကိုစာရေးသားဆက်သွယ်နိုင်ပါတယ် Facebook ကဖြစ်ဖြစ်ကျွန်တော်တို့ကို email ကဖြစ်ဖြစ်စာရေးသားဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ VOA American အတန်ရဲ့မနက်ပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းတူမီတာ3249နဲ့လိုင်းနံမီတာ190တို့ကနေအတန်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့ကြန့်ရှိနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမတ်ဆုမြတ်မောင်ကတလဲကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
American အစိုးရအသုံးစရအတွက်ချီးယူနိုင်မယ့်ငွေပမာဏတိုးဖို့အစိုးရနဲ့လွှတ်တော်ကြားမှာသဘောတူညီမှုတွေမရသေးပေမဲ့ဂျွန်လ9ရက်နေ့အထိအစိုးရလည်ပတ်လို့ရသေးတယ်လို့ဒီဗန်နိုင်းဝန်ကြီးကပြောကြားလိုက်တာမို့စိတ်သက်သာရရရှိခဲ့ပါတယ်အစိုးရတုန်းကတော့ဂျွန်လ10ရက်နေ့မှာမှအစိုးရသုံးဖို့ငွေထပ်မချိနိုင်ရင်အသုံးစရပြတ်ပြီးတော့ဝန်ထမ်းတွေလာစာမပေးနိုင်တာအပါအဝင်အစိုးရလုပ်ငန်းတွေထိခိုက်မဲ့အကြောင်းဝန်ကြီးချန်တဲ့ရဲလင်းကပြောကြားထားခဲ့တာပါဒါပေမဲ့ဂျွန်လ9ရက်အထိအသုံးစရချိနိုင်တယ်လို့ဝန်ကြီးရဲလင်းကတောက်ချာနေ့ကခန့်မှန်းပြောပါတယ်သမ္မတဂျိုးဘိုက်ဒန်ကတော့အစိုးရနဲ့လွှတ်တော်ကြားအကျွေးထပ်ယူနိုင်ရေးသဘောတူညီချက်ရမှာပါလို့တောက်ချာနေညနေပိုင်းတုန်းကအကောင်းမြင်ပြောကြားခဲ့ပါတယ်။သမ္မတဘိုက်ဒန်နဲ့အောက်လွှတ်တော်ဥက္ကဋ္ဌ Republican အမတ် Kevin McCarthy တို့ကြားမှာသဘောတူညီမှုရရှိဖို့ညှိနှိုင်းသူတွေတောက်ချာနေညပိုင်းထိအခြေတည်ဆွေးနွေးခဲ့ကြပါတယ်။ Republican တွေဘက်ကအစိုးရအသုံးစရိတ်ကိုတည်တည်တသာရှော့ချရမယ်လို့တောင်းဆိုနေပြီးတော့ Democrat တွေဘက်ကလည်းတောင်းဆိုထားတဲ့တချို့ကိစ္စတွေကမဖြစ်နိုင်ဘူးလို့ပြောနေကြဆဲဖြစ်ပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကယူကရိန်းအတွက်နောက်ဆုံးပေါ်တိုက်လေရင်တွေတက်စင်တာပါဝဲခင်မီကာကွယ်ရေးလုပ်ငန်းစဉ်တွေထင်ထားတာထက်မြန်နေပြီလို့မနေ့တုန်းကဒီသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲဂျာမနီနိုင်ငံကလည်းဝေဟင်ကအမြေပြင်ပြစ်မဆိုင်ဒုံးကျည်တွေကူညီထောက်ပံ့ပေးဖို့ယူကရိန်းကတောင်းဆိုထားတဲ့အကြောင်းဂျာမနီကာကွယ်ရေးဝန်ကြီးကဒီကနေ့ပြောကြားပါတယ်။တူရကီနိုင်ငံမှာတော့ဒုတိယအကြော့သမ္မတရွေးကောက်ပွဲကိုနတ်ဖန်တနင်္ဂနွေနေ့မှာကျင်းပမှာမို့ပြန်လည်ရှင်းပြန်ကြမယ်လက်ရှိသမ္မတရီဂျက်တာရဲ့အာဒိုဝါနဲ့ဒီအဓိကတိုက်ခန်းကောင်းဆောင်ကမောကွစ်တာရိုဂလူးတို့နောက်ဆုံးမဲဆက်မှုတွေကိုလုပ်နေကြပါတယ်2014ခုနှစ်ထဲကသမ္မတဖြစ်အုပ်ချုပ်နေပြီးတော့အာနာရှင်ပိုဆန်လာတဲ့သမ္မတအာဒိုဝါနဲ့ဒီမိုကရေစီစနစ်ပြန်လည်တည်ဆောက်မယ်လို့ကတိပေးထားတဲ့ဒီကွစ်တာရိုဂလူးတို့တဲကဘသူ့ကိုသမ္မတဖြစ်ရွေးမလဲဆိုတာကိုတူရကီပြည်သူတွေမနှက်ဖြန်ကြရင်ဆုံးဖြတ်ကြရမှာဖြစ်ပါတယ်American ပြည်ထောင်စုမှာတော့ဒီစစ်ပွဲတွေရင်ကြာရောက်ခဲ့တဲ့စစ်သည်တွေကိုဂုဏ်ပြုတဲ့ Memorial Day အောင်မေ့ပွဲနေ့တနင်္လာနေ့မှာကြာရောက်မှာမို့နိုင်ငံတော်ဝန်ကခီးတယ်တွေ Washington မြို့တော်ကိုလာရောက်နေကြပါတယ် Washington မြို့တော်နဲ့ကရက် Virginia ပြည်နယ်တွေက Arlington အမျိုးသားစစ်သင်ကြားအပြင်ကြာဆုံးစစ်သည်တွေအတွက်ဂုဏ်ပြုထိမ့်မှတ်လုပ်ထားတဲ့မြို့တော်တွေကနေရာတွေကိုတွားရောက်ပြီးဂုဏ်ပြုနေကြတယ်လို့တချို့ရက်ွက်တွေမှာဆိုရင်လည်းအိမ်တိုင်းရှေ့မှာဒီ American အလံငယ်တွေ site ထူပြီးတော့ကြာဆုံးစစ်သည်တွေကိုမမေ့ဘူးဆိုတာကိုပြသနေကြပါတယ်ရှင်
တရင်ချင်းချုပ်ကိုမတ်ဆုမြတ်မောင်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လုပ်ရေးမှုကအလိမ်မာဖြစ်ပြီးတော့အတန်လမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Charleston Mock နဲ့ Tier 1တို့ဖြစ်ပါတယ်။ VOA American အတန်ရဲ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုည9နာရီကနေ10နာရီထိလိုင်းတုံမီတာ3251နဲ့လိုင်းလမ်းမီတာ190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သွားလာရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာ။ကျွန်တော်ရန်လိုက်ပါ
This program has come to you from the Voice of America, Washington.